Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇန်နဝါရီလ12ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်စနေညရဲ့အစီအစဉ်မှုကကျွန်မစုမမရှင်
ကျမဧတနာကျော်ပါအမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတဲ့အခြေအနေကဒီကနေ့မှပဲတမိုင်းဝင်အခြေအနေတစ်ခုဖြစ်တော့ရောက်သွားပြီးတော့ဒီကနေ့ဆိုရင်22ရက်မြောက်နေ့ဖြစ်ပြီးတော့ဒါဟာအမေရိကန်တမိုင်းမှာအရှိအကျဆုံးအစိုးရလုပ်ငန်းရပ်ဆိုင်းမှုဖြစ်ပါတယ်အမေရိကန်ပြည်အောင်စုမှာပဲသမ္မတဒေါ်နယ်ထရမ့်အမေရိကန်ပြည်အောင်စုရဲ့အကျိုးစီးပွားပြည့်စည်ရများလုပ်နေသလားဆိုပြီးတော့ FBI ကစုံစမ်းခဲ့ကြပါတယ်လို့ New York Times သတင်းစာကြီးကမနေ့ကပဲဖော်ပြသွားပါတယ်ဒီလိုမျိုးဒီ American သတင်းနိုင်ငံတကာသတင်းတွေနဲ့ data ရင်းသတင်းတွေဒီညကြားရဖို့ရှိပါရဲ့မဆုံမရင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမာကတော့ရခိုင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့စီးရဲတင်းမာမှုတွေကြောင့်ဆစ်ဆောင်ထွက်ပြေးနေရတဲ့ဒေသခံတွေအတွက်ကိုဒီအစိုးရဝန်ကြီးဌာနတွေကကူညီပေးနေပါတယ်ဒါပေမဲ့လို့လိုအပ်ချက်တွေကတော့များစွာရှိနေသေးတယ်ဆိုပြီးပြောဆိုမှုတွေရှိပါတယ
်ဒီမှာလည်းပြန်ပြီးတော့ဘာလိုချက်ရှိတယ်ဆိုတော့ပထမနေမှာကဒီရေကောင်းရေတရားရှိဖို့အတွက်ကအရေးအကြီးတွေ့နေကြတယ်နောက်တစ်ခုကအင်တာ
ကတော့ကူညီကယ်ဆယ်ပေးနေသူတို့ပြောပြသွားတာပါနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့2018-2019ခုနှစ်အတွင်းမြမလူမှုအများစုရဲ့စာဝတ်နေရေးစီးပွားရေးပိုင်းတွေကိုသုံးသပ်ထားတာနောက်ပြီးတော့စာအုပ်တအုပ်ထုတ်နိုင်ဖို့အရေးသွေးပြည့်မြအောင်ဘယ်လိုမျိုးလုပ်ကြမလဲဆိုတဲ့သုံးသပ်ချက်မြမတခွင်အစီအစဉ်နဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတဲ့အခြေအနေဟာဒီကနေ့မှပဲတမိုင်းဝင်အခြေအနေတစ်ခုဖြစ်သွားခဲ့ပါတယ်။အစိုးရရန်နေရာတချို့ရပ်ထားရတာဒီကနေ့22ရက်မြောက်နေ့ဖြစ်ပြီးတော့ဒါကအမေရိကန်တမိုင်းမှာအရှိအကျဆုံးဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုတွေတားဆီးရေးဒတိုင်းရှည်ကြီးဆောက်လုပ်ဖို့အတွက်ဒေါ်လာတန်း5000ကျော်တောင်းထားတာကိုအောက်လွှတ်တော်ကငြင်းပယ်ထားတာဖြစ်ပါတယ်။အမေရိကန်တောင်ပိုင်းနယ်စပ်ကအဲ့လိုမျိုးလူတွေတရားမဝင်ဝင်ရောက်နေရတွေဟာကျူးကျော်မှုပဲဖြစ်တယ်လို့သမ္မတထရမ့်ကမနေ့ကပဲပြောသွားသေးပြီးတော့ဒါမှမဟုတ်ဒီလိုတတိုင်းဆောက်ဖို့အစိုးရရဲ့လုပ်ငန်းတွေပြန်ပြီးတော့လဲပတ်နိုင်ဖို့အတွက်အစိုးရအသုံးစရိတ်ကြလောင်လုပ်တဲ့ဤတနေ့အဖြစ်နိုင်ငံတော်အရေးပေါ်ကြေညာတာမျိုးတော့မရက်ပါဘူးမလုပ်ပါဘူးလို့နောက်ပိုင်းမှာပြောသွားပါတယ်။အဲ့လိုဖြစ်မဲ့အစားအောက်လွှတ်တော်ကသဘောတူငွေချပေးတာပဲလိုချင်ပါတယ်လို့လည်းသူကပြောပါတယ်ဒီတိုင်းဆောက်လို့ရေးသမရရဲ့တောင်းဆိုတဲ့ငွေချင်းနဲ့ပတ်သက်လို့သမရနဲ့အောက်လွှတ်တော်အကြမ်းမှာသဘောထားကွဲခဲ့ကြလို့ဒီဇင်ဘာ22ရက်နေ့ရောက်တဲ့အချိန်မှာပဲတချို့ဌာနတွေအတွက်အစိုးရအသုံးစရိတ်ပြတ်တောက်သွားတာဖြစ်ပြီးတော့ဒီထက်မှာတော့အမိမြေလုံးလုံးရင်းနဲ့နိုင်ငံသားရေးဝန်ကြီးဌာနတွေလည်းပါပါတယ်။စုစုပေါင်းပြည်အောင်စုအစိုးရဝန်ထမ်း7000လောက်လောက်ဝက်လာစာမရဘဲနဲ့အလုပ်ရန်နာထားရတာမျိုးတချို့ကလည်းလာစာမရဘဲနဲ့ဆက်ပြီးတော့အလုပ်လုပ်ပေးနေရတာမျိုးတွေဖြစ်နေပါတယ်ရှင်။
as အကြမ်းဖက်အဖွဲ့တွေကိုတိုက်တဲ့နေရာမှာပါဝင်နေတဲ့ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေကိုအစီအစဉ်တကျပြန်ရုပ်သိမ်းနေတယ်လို့အမေရိကန်ကတောက်ကြနေနောက်ပိုင်းမှာဖျောချလိုက်ပါတယ်။အမေရိကန်ဆိုရတဲ့မှာချမှတ်ထားတဲ့မူဝါဒအတိုင်းတပ်တွေပြန်ရုပ်သိမ်းနေတာဖြစ်တယ်လို့အမေရိကန်ပန်ဒဂွန်စစ်ဌာနချုပ်ရဲ့ဖျော်ခွင်ရတမူဒီရှောင်းရောဘတ်ဆန်ကထင်ရှားချက်ထဲမှာပြောထားပါတယ်။မီးပြင်းကဆစ်စင်ရေးအခြေအနေပေါ်မှာမူတီဘီတက်တွေပြန်ရုပ်သိမ်းတာကိုလှုံ့ဆော်နေတာပါအငင်းပွားစရာဖြစ်နေတဲ့အချိန်ပေါ်မှာမူတီဘီလှုပ်တာမဟုတ်ပဲမိမိတို့ရဲ့မဟာမိတ်တွေနဲ့မိတ်ဆွေနိုင်ငံတွေနဲ့ပြောဆိုဆွေးနွေးမှုလှုပ်တာဖြစ်ပါတယ်အမေရိကန်အနေနဲ့ဆီးရီးယားကနေတက်တွေကိုစနစ်တကျပြန်ရုပ်သိမ်းနေချိန်မှာပဲအဲ့မှာရှိတဲ့ညမောင်းတက်ဖွဲ့တွေရဲ့ဆစ်စင်ရေးတွေကိုလည်းဆက်လက်အကူအညီပေးသွားမှာဖြစ်ကြောင်းလုံခြုံရေးအရတက်တွေရဲ့လှုံ့ဆော်မှုနဲ့အချိန်ကိုတော့ပြောမှာမဟုတ်ဘူးဆိုပြီးတော့တမ်မူဂျီရောဘတ်ဆန်ကပြောပါတယ်တောက်ကြနေအစောပိုင်းတုန်းကတော့ဆီးရီးယားမှာရှိတဲ့တပ်တွေကိုပြန်ရုပ်သိမ်းနေတယ်ဆိုတာနဲ့ပတ်သက်ပြီးအမေရိကန်ဘက်ကညှင်းဆုပ်ခဲ့ပြီးတော့တပ်ဖွဲ့တွေပြန်ရုပ်သိမ်းတာမဟုတ်ပဲကနဦးစစ်အနေနဲ့စစ်လက်နက်ပစ္စည်းတွေကိုရုပ်သိမ်းတာသာဖြစ်တယ်ဆိုပြီးတော့ VOA ကိုပြောပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ကိုပြည်အောင်စုစုံစမ်းစစ်ဆေးဘျူရိုအကြီးအကဲ James Comey ကိုရာထူးကဖြောက်လိုက်တဲ့အခါမှာ FBI အရာရှိတွေလန့်သွားပြီးတော့သမ္မတဟာအမေရိကန်ပြည်အောင်စုရဲ့အကျိုးစီးပွားဖျက်ဆီးအောင်များလုပ်နေသလားဆိုပြီးတော့သူတို့စုံစမ်းခဲ့ကြတယ်လို့ New York Times သတင်းစာကြီးကမနေ့ကပဲဖော်ပြသွားပါတယ်။သမ္မတ Trump ဟာတိတိကျကျနဲ့များရုရှားအတွက်လှုပ်ပေးနေသလားဒါမှမဟုတ်လေသူစိတ်မပါပါမဲ့လေရုရှားအစိုးရရဲ့ချုပ်ကန်မှုခံနေရလားဆိုတာထောက်လှမ်းရေးအရာရှိတွေစုံစမ်းခဲ့ကြတယ်လို့အမည်မဖော်တဲ့အရာရှိဟောင်းတွေနောက်ပြီးတော့ဒီစုံစမ်းမှုနဲ့ပတ်သက်တဲ့သူတွေကိုမေးမြန်းပြီးတော့တောက်ကြနေသတင်းမှာဖော်ပြထားတာပါ။ 2019ခုနှစ်မေလမှာမစ္စတာကိုမီရာတို့ကဖယ်ရှားခံခဲ့ရတဲ့အခါမှာအမေရိကန်ရွေးကောက်ပွဲကိုဝင်ရှုံမရှုံဆိုတဲ့ရုရှားကိစ္စနဲ့ပတ်သက်လို့စုံစမ်းမှုတွေကြောင့်မစ္စတာကိုမီကိုဖြုတ်ရတာပါလို့သမ္မတထရမ့်ကပြောသွားခဲ့ပါတယ်။ဒါကြောင့်သူတို့စိုးရိမ်သွားကြလို့အဲ့လိုမျိုးစုံစမ်းမှုလုပ်တာလို့ New York Times ကိုပြောသွားပါတယ်။ဒါဟာသမ္မတရဲ့တရားစီရင်ရေးကိုဝင်ရောက်ဆွတ်ဖက်တာလားဆိုပြီးစုံစမ်းမှုတွေလုပ်ခဲ့ကြတယ်လို့လည်းအရင်ကပြောထားတာရှိပါတယ်။ဒါပေမဲ့လည်းအများကိုမထုတ်ပြန်ထားတဲ့ကိစ္စကတော့သမရရဲ့လုပ်ရတွေကနိုင်ငံရဲ့လုံခြုံရေးကိုအန္တရာယ်ဖြစ်စေနိုင်လားဆိုတာသိဖို့အစုံစမ်းမှုတွေလုပ်နေရဆိုတဲ့ကိစ္စပါပဲ။သမရထရမ့်ကတော့ဒီသတင်းဆောင်မနဲ့ပတ်သက်ပြီးတော့ Twitter လူမှုကွန်ရက်စာမျက်နှာမှာဒီကနေ့ပဲတုံ့ပြန်သွားတာကတော့လုံးဝကိုအသုံးမချတဲ့ New York Times သတင်းဆောင်မှာရေးထားလို့သိရတာ။ဒီအလုပ်ဖြုတ်ခံရတဲ့ကော်မီကလုံးဝကိုအသုံးမချလို့အလုပ်ဖြုတ်ခံရတာပါ။ဒါကိုသူတို့ကကျွန်တော်ကိုဘာအကြောင်းပြချက်ဘာအနေအထားမှမရှိဘာတက်တည်မှမရှိပဲနဲ့စုံစမ်းစစ်ဆေးနေကြရဲလို့ Twitter ဆာမျက်နှာမှာသမရထရမ့်တုံ့ပြန်ရေးသားသွားခဲ့ပါတယ်ရှင
်။ပြည်ထောင်စုမှာရောင်းမြန်အင်ဂျီဝဆန္ဒပြတဲ့သူတွေဟာဒီနေ့မှာတော့ခိုးချိန်မျိုးဖြစ်နေဆန္ဒပြကြမှာဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်8000ကိုလည်းနိုင်ငံတော်မှာနေရာချထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်း Paris မြို့ကဆန္ဒပြပွဲတွေဟာအကြမ်းဖက်တဲ့အထိဖြစ်လာခဲ့ပြီးတော့ပြည်ထောင်စုရဲ့ဘက်ကရှောင်းလီလီစီလမ်းမကြီးတစ်လျှောက်နဲ့ Arctic Crime ဦးနာကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးလေးဒီမိသားပိုက်တွေနဲ့နေနှင်းခဲ့ပါတယ်အခုသတင်းပတ်မှာတော့ဆန္ဒပြပွဲတွေကိုဥဆောင်သူတွေက Paris မြို့အပြင်ပြင်သစ်နိုင်ငံအလယ်ပိုင်းက Bogus မြို့မှာလဲဆန္ဒပြကြဖို့ပြောလိုက်ပါတယ် Paris မြို့ကိုလာဖို့အတွက်အခက်အခဲရှိတဲ့သူတွေနဲ့အဲ့မှာဆန္ဒပြကြဖို့ဖြစ်ပါတယ် Bogus မြို့ကန်တွေကတော့ဒီစိတ်ပူနေကြပြီးတော့စီးပွားရေးလုပ်ငန်းတွေကလည်းတကယ်လို့အကြံပတ်တာတွေဖြစ်လာခဲ့ရင်သူတို့ရဲ့ဆိုင်တွေစီးပွားရေးလုပ်ငန်းတွေဖျက်ဆီးမခံအောင်မန်မင်းပေါက်တွေကိုအကာအရန်အတားအဆီးတွေလုပ်နေကြတယ်ဆိုပြီးတော့မြို့တော်ဝန် Pascal Blanc ကပြည်သက်သတင်းအေဂျင်စီ AFP ကိုပြောပါရယ်တက်စီတွေကိုအခွန်တိုးကောက်ဖို့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ပြည်သက်နိုင်ငံတော်ကနိုဝင်ဘာ18ရက်နေ့ကစတင်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်အဲ့ဒီဆန္ဒပြပွဲတွေကနေသမ္မတ Emmanuel Macron ရဲ့ Liberal စီးပွားရေးပြုပြင်ပြောင်းလဲမှုမူဝါဒတွေကိုပါကန့်ကွက်ဆန္ဒပြတဲ့အထိဖြစ်လာခဲ့ပြီးတော့ဒီဆန္ဒပြပွဲတွေကြောင့်သမ္မတ Macron ဟာအခွန်တွေတိုးကောက်မယ်ဆိုတဲ့အစီအစဉ်ကိုရပ်ဆိုင်းခဲ့ရပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ American အတန်းကနေပြီးတော့ဒီ data ရင်းသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်တရုတ်နဲ့ data ရင်းနိုင်ငံသားတွေအကြားမှာနင်းမြေပိုင်ဆိုင်မှုနဲ့တောင်တရုတ်ပင်လယ်ပိုင်နဲ့ကိစ္စတင်းမာမှုတွေရှိနေတဲ့အချိန်မှာပဲအမေရိကန်ရေးတဲ့အကြီးအကဲတူတရုတ်နိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်အမေရိကန်ရေးတဲ့စစ်စင်ရေးအကြီးအကဲရေးတဲ့ဗိုလ်ချုပ်ကြီး John Richardson ကတရုတ်နိုင်ငံကသူနဲ့ရာထူးတူဒုတိယရေးတဲ့ဗိုလ်ချုပ်ကြီးရှန်ဂျင်လုံအပြင်တရုတ်ဗဟိုစီရေးကော်မရှင်ခေါင်းဆောင်တွေနဲ့ပီကင်းမြို့နဲ့နန်ဂျင်မြို့တို့မှာတွေ့ဆုံမှာဖြစ်တယ်လို့အမေရိကန်ရေးတဲ့ကပြောပါတယ်ခီးစင်ကတနင်္ဂနွေနေ့ကနေပြီးတော့ဗုဒ္ဓဘူးနေ့အထိဖြစ်ပြီးတော့ဒါကဗိုလ်ချုပ်ကြီးရစ်ချတ်ဆန်ရဲ့သူတာဝန်ယူချိန်ကစလို့ဒုတိယမြောက်ခီးဖြစ်တယ်လို့တရုတ်နဲ့အမေရိကန်စစ်တပ်အကြမ်းမှာထိခိုက်မှုရှော့ချပြီးတော့အကျိုးရှိမဲ့ရလက်ရရှိရေးပြောဆိုဆွေးနွေးမှုတွေကိုဆက်လုပ်ဖို့ရည်ရချက်နဲ့တွားရောက်တဲ့ခီးစင်ဖြစ်တယ်လို့လည်းဆိုပါတယ်ဗိုလ်ချုပ်ကြီးရစ်ချတ်ဆန်ဟာတရုတ်ဗိုလ်ချုပ်ကြီးရှောင်းနဲ့2018ခုနှစ်ကလည်းတခါတွေ့ဆုံခဲ့ပြီးတော့ကြားထဲမှာလည်းဗီဒီယိုနဲ့တွေ့ဆုံဆွေးနွေးမှုတွေ၃ပြုလုပ်ခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့ရဲ့မွေးဆွေရတိုက်ဖျက်ရေးလုပ်ငန်းတွေကိုဝေဖန်နေတဲ့ဖိလစ်ပိုင်နိုင်ငံကကက်သလစ်ခရစ်ယာန်ဖုံးတော်ကြီးတွေကိုပြီးခဲ့တဲ့ကြာသပတေးနေ့မှာပဲထပ်ပြီးတော့အင်းရည်စီစီဆဲဆိုပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်။မနီလာမြို့မြောက်ပိုင်းကကျောင်းအုံမြစ်ချပွဲအခမ်းအနားအတွင်းမှာသမ္မတဒူတာတေကကက်သလစ်ဖုံးတော်ကြီးတွေကိုဆဲဆိုခဲ့ပြီးတော့ဘုန်းကြီးများစုအားလိန်လူချင်းစုံမဲ့သူတွေဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဘာကြောင့်အခုလိုသူကအင်းရည်စီစီဆဲဆိုဝေဖန်ပြောဆိုခဲ့လဲဆိုတာကိုတော့သမ္မတဒူတာတေကမပြောခဲ့ပါဘူး။ဒါပြင်ကက်သလစ်ဖုံးတော်ကြီးတွေအနေနဲ့ပုံမှန်လင်းလင်းထုတ်ပေါ်ပြောဆိုပြီးတော့သူတို့ရဲ့ဒီမြမစရိယကြင်ကြံအားထုတ်တာတွေကိုမလုပ်ပဲရည်စားထောက်ခွင့်ဖေးဖို့ကိုလည်းပြောလိုက်ပါတယ်သူငငယ်တုန်းကတော့ဖုန်းတော်ကြီးတပါးကသူ့ကိုလိမ်မိုက်ဆိုင်ရာမဖွဲမရလှုပ်ဖူးတယ်ဆိုပြီးတော့သူသမရဖြစ်ခါစားမှာသမရဒူတတိကပြောခဲ့ပါတယ်ကဘာတော်မှာတော့ရိုမန်ကက်သလစ်ဖုန်းတော်ကြီးတွေဟာလိမ်မိုက်ဆိုင်ရာအရှုပ်တော်ပုံတွေနဲ့ဝေဖန်ခံနေရတာဖြစ်ပြီးတော့ဖိလစ်ပိုင်နိုင်ငံမှာတော့အဲ့လိုအရှုပ်တော်ပုံတွေကြီးကြီးမားမားဖြစ်ပေါ်တာတော့မရှိသေးပါဘူးခင်ဗျာ
American ပြည်အောင်စု Rocky တောင်တန်းဒေသနဲ့သူ့ရဲ့အရှိကမြေပြန့်လွင်မြေဒေသတို့မှာတောက်ကြနေကစီးနင်းမုန်တိုင်းကြီးတစ်ခုဝင်ရောက်တိုက်ခတ်ပြီးတော့နိုင်ငံအရှိချမ်းကိုရွေးရှားနေပါတယ်။တရင်ဘက်ကစနစ်တွင်းမှာမိုင်ပေါင်း1800အရှိဒေသပေါင်းများစွာကိုဒီမုန်တိုင်းဖျက်ဆီးသွားမှာဖြစ်ပါတယ်။ဒီမုန်တိုင်းကမက္ကဆီကိုနိုင်ငံမှာမိုးရေဖြစ်နေဆောက်ခဲ့တာဖြစ်ပြီးတော့ American ပြည်အောင်စုအထက်ပိုင်းကလေရေတွေနဲ့တွေ့တဲ့အခါမှာစီးနင်းတွေဖြစ်သွားစေတာပါ။ Denver မြို့တောင်ပိုင်း San Grigio Cristo တောင်တွေပေါ်မှာဆိုရင်နှင်းထုနှင်းတပေးခွဲကြမယ်လို့ခံမှန်းထားပါတယ်။မုံတိုင်းကဝါရှင်တန်မြို့တော်ကိုပါဖျက်သွားမှာဖြစ်ပြီးတော့တနင်္ဂနွေနေ့မှာတော့အရှိချမ်းကန်ယူတန်းကိုဖျက်ပြီးတော့ပင်လယ်ထဲကိုထွက်သွားမှာဖြစ်ပါတယ်ရှင်
။အင်္ဂလန်မှာဒီကနေ့ကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Arsenal အသင်းရှုံးသွားပါတယ်။ West Ham နဲ့ Arsenal တို့ဒီကနေ့ကစားကြတာမှာ West Ham United က Arsenal ကိုတကူးကိုမရှိနဲ့နိုင်သွားတာပါ။ West Ham က5ဂိုးတော့48မိနစ်မှာ Declan Rice ကသွင်းခဲ့တာပါ။ဝဘီကနီစကမိုင်းလူမှာ Arsenal ဘက်ကဂိုးသွင်းခဲ့ပေမဲ့လူဂျွန်မောဖြစ်နေတာကြောင့်ဂိုးမရဘဲနဲ့Arsenal သင်းက West Ham ကိုနိုင်သွားတာဖြစ်ပါတယ်။ Arab Sofa မြပြည်တော်စု UAE နိုင်ငံမှာကျင်းပနေတဲ့ Asia Flat ဘောလုံးပွဲမှာတော့ Iran သင်းနိုင်သွားပါတယ်။ Iran နဲ့ Vietnam တို့ဒီကနေ့ကစားကြတာမှာ Iran က2ဂိုးကိုမရှိနဲ့နိုင်သွားတာဖြစ်ပါတယ်။ကျွန်တော်တို့အခုသတင်းချင်းညာနေချိန်မှာတော့ Yemen နဲ့ Iraq တို့ကစားနေကြပြီးတော့ဒုတိယပိုင်းမိနစ်50လောက်ရောက်လာတဲ့အချိန်ထိတော့ Iraq အသင်းက2ဂိုးကိုမရှိနဲ့ဦးဆောင်နေပါတယ်ခင်ဗျာ
။နောက်ဆုံးသိထားတဲ့သတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်တည်းထုတ်လွှင့်ပေးနေတာမို့အချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့အကြားရင်ဆိုင်တိုက်ပွဲတွေကြောင့်စစ်ရှောင်ထွက်ပြေးလာရတဲ့ရခိုင်ဒေသခံတွေအတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်ကူညီပေးနေပါတယ်လို့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါတယ်ဒါပေမဲ့လို့ထောင်ချီတဲ့ဒုက္ခသည်တွေအတွက်တောက်သုံးရေကအရေးပေါ်လိုအပ်နေပြီးတော့ရာသီဥတုဆိုးဝါးတဲ့ဒဏ်ကြောင့်နေထိုင်ရေးအခြေခံလိုအပ်ချက်စားနပ်ရိက္ခာအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်နောက်ဆုံးအခြေအနေတွေကိုစုစည်းတင်ပြထားတာနားဆင်ပါရှင်ရခိုင်ပြည်နယ်ထဲမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ် A တို့ကြားစီးရဲတင်မာနေဆဲဖြစ်ပြီးတော့တိုက်ပွဲဖြစ်နေတဲ့ဒေသတွေကတင်းချောင်လာကြရတဲ့တပ်ကြီးရွယ်အိုတွေကိုဝင်ဆောင်မိခင်တွေလူမမဲ့ကလေးငယ်တွေနဲ့နောက်နာမကျန်းဖြစ်နေသူတွေအရေးပေါ်အကူအညီလိုအပ်နေသူတွေအတွက်လုံခြုံရေးအခြေအနေရသွားလို့ရတဲ့နေရာအထိလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကတွားရောက်ကူညီပေးနေကြပါတယ်ဆရာဝန်တွေသူနာပြုတွေနဲ့ကျန်းမာရေးဝန်ထမ်းတွေကကျန်းမာရေးစောင့်ရှောက်မှုတွေပေးနေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ
်အခုလောကစေတွင်းချောင်းတွေကတော့ကျွန်တော်တို့ကဆက်ဆောင်မှုကပုံပေးနေပါတယ်အခုကရေးပေါ်အခုဖြစ်လို့ရှိရင်လည်းဒီစေတွင်းပြီးတော့ခွဲစစ်တိတာပဲလုပ်နေပါတယ်အဲဒါလည်းကျွန်တော်တို့ကဒုက္ခရောက်ဒုက္ခရောက်ခံနေရဒုက္ခရောက်နေရဒီမှုဝန်ထမ်းကလေးတွေကလည်းကျွန်တော်တို့ထောက်ပံ့မှုပေးနေလို့ကျွန်တော်ကျန်းမာရေးဘက်ကလည်းပုံပေးနေလို့ပေးနေပါတယ်ကျွန်တော်တို့ကမတက်ဆင်းတဲ့ရေအားတက်တာလည်းမဖြစ်အောင်လည်းအဲဒီကောင်လုပ်နေတယ်။အခုကတော့ပြည်နယ်ရေးချင်းရှိနေတဲ့ဒရင်ဘိုးလည်းရှိတာ။အဲတော့အဲ့ဒါလည်းဒီတော့အကုန်လုံးတော့ရောတော့အကုန်အဆင်ပြေအားလုံးပေါ့အဆင်ပြေပါတယ်။တိတ်ခက်ခဲတာမရှိပါဘူး။အခုကလည်းဘူးစီတော်ပေါ့။ဘူးစီတော်ကလည်းကျွန်တော်တို့ကအခုကတော့တွားပြီးတော့ဒီကျမရေဝင်နေတယ်လည်းမိုဘိုင်းဘူးခေါ်တာပေါ့။မိုဘိုင်းဘူးတွေနဲ့ဆက်ဆောင်ပြေးနေပါလား
။အဓိကကတော့လူအုပ်စုနဲ့နေထိုင်သူတွေကြားကူးစက်ရောဂါတွေမဖြစ်ပွားရအောင်လို့အခြေခံကျန်းမာရေးစောင့်ရှောက်မှုတွေနဲ့အသိပညာပေးဆောင်ရွက်နေပါတယ်လို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်။ထောင်နဲ့ချီပြီးခိုလုံနေထိုင်နေကြရတဲ့ယာယီဒုက္ခသည်စခန်းတွေတဲကဆစ်ပြေးဒုက္ခသည်တွေအတွက်အစိုးရတာဝန်ရှိသူတွေနဲ့ဝင်ကြီးဌာနတွေဘက်ကလိုအပ်တဲ့အကူအညီတွေဆောင်ရွက်ပေးနေပေမဲ့လို့အခြေခံကျန်းမာရေးစောင့်ရှောက်မှုကလိုအပ်ချက်တွေရှိနေစေဖြစ်ပြီးတောက်သုံးရေကအရေးပေါ်လိုအပ်နေသလိုမိုးသီးထန်စွာရွာသွန်းမှုကြောင့်ယာယီရွက်ဖြင့်တဲလေးတွေနဲ့ခိုလုံနေရသူတွေအတွက်နေထိုင်မှုအခက်အခဲတွေကတော့ရင်ဆိုင်နေကြရတော့မယ်လို့ဒုက္ခသည်တွေကိုတွားရောက်ကူညီပေးနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကအတွေ့အမှုကိုစောစောထုံးကအခုလိုရှင်းပြပါတယ်
။စကဲနေမှာဒီကျဲမှာအဲဦးဇနာကနေပြီးတော့မှဒီယာယီစစ်ပစ်ခဲနေပေါ့နော်ဒီစစ်ပူတာခဲနေခွင့်ရပါတယ်မှာအဲ့ဒါလည်းလို့မှပြရပါမယ်။အဲဒါပေမဲ့လည်းအစ်ဒီမှာကဒီပေါ်တော့ဒီအကုန်လုံးဒီဆံဝင်နေအစင်းကပုံမှန်အမြင်လေးရှိရတော့မဟုတ်ဘူး။ နောက်တစ်ချို့တစ်ခါနေမှာဆိုလို့ဒီတိုင်းစီးစီးဆန္ဒကနောက်ပိုင်းပြကြပြီပေါ့နော်ခင်မိုင်းနဲ့ပြနေပြီးတော့ဘာလို့ရရှိတယ်ဆိုတော့အခုကတစ်ခါနေမှာကဒီရေကောင်းကြီးတရားရှိဖို့အတွက်ကရဲတကယ်တွေ့ကြတယ်နောက်တစ်ခါအင်တာစမေးကမရှိနေဘူးပေါ့နော်နောက်ပြီးတော့မှဒီခင်မိုင်းနဲ့ပြနေပြီးတော့ပညာပေးဆောင်ရွက်ရှိတယ်ကတော့တိတ်အားနေနေပါတယ်မ
အခုချိန်ထိလည်းနှစ်ဖက်စည်းတင်းမာနေစေမှုနေ့စဉ်နေရက်စွန့်ထွက်ပြေးနေကြရတဲ့စစ်ဆောင်ဒုက္ခတဲ့အရေးအတွက်ကခန့်မှန်းခြေ9000လောက်အထိရှိနေပြီးတော့ယာယီကယ်ဆယ်ရေးစခန်းတွေကတော့10ခုထက်မနည်းရှိနေပြီးတော့ယာယီဒုက္ခတဲ့စခန်းတွေမှာနေရာချထားပေးနေတဲ့အနေအထားကိုတော့ကိုစစောထွန်းကအခုလိုပြောပြပါရယ
်အခုလိုလိုစင်မှာဒီကျောက်တော်မြို့နေမှာဆိုရင်ဒီတောင်မင်းကလားဆိုတဲ့ရောပေါ့နော်အဲ့ဒီရောမှာစခန်းရှိတယ်နောက်တစ်ခုကကင်ဆောင်မှာစခန်းရှိတယ်အဲနောက်တစ်ခုကကြတော့ဒီဝတောင်ဆိုတဲ့ပြည်ရောမှာစခန်းတစ်ခုရှိရပါတယ်မှာနောက်ပုံလိုချုပ်မြို့နေမှာဆိုလို့ရှိရင်အဖက်နေနေမှာရှိတယ်ဒီဘုံနဲ့ဆိုတဲ့ရောမှာရှိတယ်ပေါ့ဒီဘုဒ္ဓတော်မျိုးနဲ့မှာဆိုလို့ရှိရင်တော့စေတောင်ရောပါပေါ့နော်စခင်တစ်ခုခွင့်ရတာရှိတယ်မှာအဲ့ဒီတော့ရှိရောမှာခွင့်ရတဲ့စခင်ကအများဆုံးပါပဲအဲလူကြီးကတော့ထောင်းနေရတဲ့ရှိစ်ကြော်တာပေါ့လေနော်အဲအခုလို့စုစုပေါင်းလူကြီးကတော့ဒီနေ့နောက်ကိုအပြေရတော့ငါးဆောင်နဲ့တွန်းတော့ကြော်တော့ပြင်မှာ
လာရောက်ခုလုံနေကြတဲ့ဒုက္ခသည်တွေအပြင်တိုက်ပွဲတွေကြားပိတ်မိနေတဲ့ဒုက္ခသည်တွေစီလိုအပ်တဲ့အခြေခံစားနပ်ရိက္ခာနဲ့စေဝါပစ္စည်းတွေအရောက်ပေးဖို့နိုင်မှုကလည်းလူမှုကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့ရပ်ဖက်အဖွဲ့အစည်းတွေဘက်ကစူးစမ်းနေကြပေမဲ့လို့နည်းမြေလုံခြုံရေးအရာလမ်းမဆက်သွယ်မှုကခက်ခဲနေစေဖြစ်ပါတယ်။တချို့နေရာတွေမှာတော့စစ်တပ်ရဲ့နည်းမြေရှင်းလင်းမှုတွေကြောင့်တွားရောက်ဖို့အခက်အခဲရှိနေပြီးပိတ်ဆို့နေတဲ့အနေအထားဖြစ်တယ်လို့လည်းသူကရှင်းပြပါတယ
်။ဒီအထူးသဖြင့်ကတော့ဒီကဲမတော်ကတားတာရှိတယ်ပေါ့နော်တားတာရှိတယ်။အဲတချို့ area ကိုတော့တော့ခွင့်ရတဲ့နေရာလေးရှိတယ်၊တခုမြိုင်တဲ့နေရာလေးရှိတယ်။ဒါပေမဲ့ဒီနေရာမှာပါစစ်ကြေးပါတခုတွေ့နေဆိုတော့ကျွန်တော်တို့ကတချို့ area ဒီမှာကပိုက်ပွင့်နဲ့ပတ်သက်ပြီးတော့မှပိတ်မှုရေးရော်တွေရှိတယ်။ဒါပေမဲ့အဲ့ဒီရော်တွေကကြတော့ဒီကဲမတော်ကစစ်ကြေးလို့ဒီ area ဖြစ်တဲ့အခါကြတော့ဒီပုံကူလို့မရဘူး၊သတိချက်မရဘူးပေါ့နော်။တချို့ပုံကူတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဥမာဆယ်အိတ်ဘလောက်ကိုပဲတခုမျိုးမိသားစုကိုပြောင်းဝင်ဒီကဘလာဘတ်တိရရမှာတော့ဒီတော့တော့ဖြစ်ပြူတယ်ဒီတော့တော့ပြူပြူအဲ့လိုမျိုးပမာဏကျတဲ့လည်းဒီရှိရတယ်မှာ
ဒီဆစ်ဆောင်ဒုက္ခတွေတွေအတွက်သက်ဆိုင်ရာရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကထိရောက်တဲ့ကူညီထောက်ပံ့မှုတွေပေးကြဖို့ကိုလည်းလက်ရှိကူညီကယ်ဆယ်ပေးနေသူတွေကတောင်းဆိုကြပါတယ်ရှင်ဒီ OEM မြန်မာပိုင်းရဲ့စနေညချမ်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။သတင်းနောက်မဆုအစီအစဉ်ကိုအရင်ဦးဆုံးတင်ဆက်ပေးမှာပါ။နိုင်ငံတကာဗန်နာရေးအဖွဲ့အစည်းတွေရဲ့ကိန်းဂဏန်းတွေအရကတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကဖွံ့ဖြိုးတိုးတက်နေတော့မယ်ဆိုပေမဲ့လို့ကုန်ဆုံးသွားပြီဖြစ်တဲ့2018ခုနှစ်အတွင်းမြန်မာလူထုအများစုရဲ့စားဝတ်နေရေးစီးပွားရေးပိုင်းနဲ့ပတ်သက်လို့လူထုကိုယ်တိုင်ကရောလေးလာသုံးသပ်သူတွေကပါအားရစရာမရှိခဲ့ဘူးဆိုပြီးပြောကြပါတယ်။လာမယ့်2019ခုနှစ်အတွက်ကလည်းခံမှန်းချက်တွေကအားရစရာမရှိလာပါဘူး2018 2019စီးပွားရေးအခြေအနေသုံးသပ်ချက်တွေကိုတော့ဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာမတ်မေခတင်ပြထားတာနားဆင်ပါရှင
်အခုချိန်ထိအကျဉ်းမှုမရှိသေးတဲ့ရခိုင်ပြည်အရေးအပါအဝင်နိုင်ငံတွင်တခြားအခြေအနေတွေကမ္ဘာစီးပွားရေးတစ်ခုလုံးရဲ့ရိုက်ခတ်မှုတွေကြောင့်2018ခုနှစ်အတွင်းမြန်မာလူထုရဲ့စီးပွားရေးအခြေအနေဟာဖြစ်ချင်တလောက်တိုးတက်မှုမရခဲ့ပါဘူး။ကမ္ဘာပံရဲ့ခံမှန်းချက်မှာမြန်မာစီးပွားရေးအလားအလာဟာအကောင်းဘက်မှာရှိနေပေမဲ့ရင်ဆိုင်ရမှာတွေရှိနေစေဖြစ်တာကြောင့်ထိထိရောက်ရောက်မလုံနိုင်ဘူးဆိုရင်စီးပွားရေးအနာဂတ်အလားအလာပေါ်တည်ရောက်မှုရှိလာနိုင်တယ်လို့သတိပေးထားပြန်ပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖြစ်ပေါ်တိုးတက်မှုအခြေအနေငွေကြေးဖုံးပွားမှုနှုန်း800ခန်းနှုန်းထိရှိလာမယ်လို့ကမ္ဘာပံဘက်ကခန့်မှန်းထားတာတွေမငြိမ်းချမ်းသေးတဲ့ရခိုင်အကြက်တဲအပါဝင်လက်ရှိအစိုးရအနေနဲ့ဒီနှစ်အတွင်းစီးပွားရေးပိုကောင်းလာအောင်လုပ်ဖို့အချိန်အတိုင်းတာနည်းနေတာစတာတွေကြောင့်2019ခုနှစ်အတွင်းစီးပွားရေးပိုကောင်းလာဖို့တိတ်မမြင်လာဘူးလို့တုံ့တက်လာသူကတော့အရင်အစိုးရလက်ထက်ဗန်နာရေးနဲ့အခွန်အရေးဌာနဒုတိယဝန်ကြီးဟောင်းအမမောင်တိမ်ပါ
။ World Bank ရဲ့လိုရအိပ်ပြားဖို့ပဲရှိတယ်။ Inflation ကိုသူက 8.8 လို့မှန်းတာပေါ့နော်။ရှိနေမနေ့ကရှိတာ 5.5 ကနေ 8.8 ဆိုတော့တော်တော်ကိုတက်သွားပြီ။ဒါပေမဲ့လက်တွေ့မှာကြာတော့ကုန်စည်နှုန်းတွေက 10% လောက်ဖြစ်နေပြီ။ဒီ2019မှာတော့အိပ်ဖောင်းလို့တော့သိမလို့အိပ်မပိန်သွားအောင်တော်တော်ကြိုးစားကြရမယ
်။လုပ်ငန်းရှင်တဦးဖြစ်တဲ့ Sakura Group ကဦးထေးအောင်ကတော့2019ခုနှစ်အတွက်စီးပွားရေးတိုးတက်နိုင်ခြင်းအလားအလာပေါ်မှာလဲမျှော်လင့်ချက်တိတ်ကြီးကြီးမမမထားဘူးလို့ပြောလိုက်ပါတယ်
အစိုးရတရက်ကနေပြီးတော့သူတက်ဆိုင်ရာတက်ဆိုင်ရာဒီမှာစီမံကိန်းလုပ်ငန်းတွေပေါ့နော်အကျိုးရှိတဲ့စီမံကိန်းလုပ်ငန်းတွေပေါ့နော်ဒါတွေကိုတော်တော်များများပေါ်ဆောင်ပေးနိုင်မယ်ဆိုရင်အလုတ်ကန်ခွင်လန်းတွေအများကြီးထွက်လာမယ်ပေါ့ထွက်လာရင်တော့တက်လာမယ်ပေါ့ဗျအဲ့လိုထွက်မလာဘူးဟလာဒီလိုပဲစီမံကိန်းလုပ်ငန်းတွေကိုဟလာပေါ်ဆောင်ပေးဖို့နှောင့်နှေးနေသေးတယ်ဆိုရင်တော့တိတ်အခက်အခဲရှိလာနိုင်တယ်ဆက်ရှိတဲ့ပိုရှိလာနိုင်တယ်ပေါ့နော
်ဒီနေ့2019နှစ်ထဲမှာတော့မလိုလားအပ်တဲ့လုပ်ငန်းခွင့်ပြုမှုပိုင်းကြန့်ကြာတာတွေကိုပြုပြင်ပေးနိုင်မယ်ဆိုရင်စီးပွားရေးလုံရကန်ရလွယ်ကူလာပြီးတိုးတက်နိုင်ခြင်းရှိတယ်လို့အကောင်းမြင်သဘောနဲ့တုံ့တက်သွားသူကတော့လူငယ်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုရဲကျော်စင်ပ
ါဒီ export တင်တဲ့ကဏ္ဍလေးမှာရုံးလုပ်ငန်းတွေမှာလွယ်တင်းတလောက်မလို့အရန်ခတ်နေတာတွေအများကြီးပဲမလိုလားအပ်တဲ့ policy တွေချုပ်ထားတာတွေအများကြီးပဲပြီးရုံးလုပ်ငန်းဌာနဆိုင်ရာမှာလည်းတစ်ခုနဲ့တစ်ခုအခြေဆက်မမိတာတွေလည်းရှိသေးတယ် export တစ်ခါတင်မှုတော့ကိုတော်တော်ကြားတယ်ပြီးတော့ဒေါ်လာဈေးလေးငြိမ်စေခြင်းလေဒေါ်လာဈေးငြိမ်တော့ကျွန်တော်စဉ်းပြေးတယ
်လူငယ်တေးသန့်ရှင်တဦးဖြစ်တဲ့နဒီထိုက်ကတော့အခြေခံလူရန်စားတာမကလူတိုင်းရဲ့ဘဝတွေအပေါ်တိုက်ရိုက်တက်ရောက်စေမဲ့တိုးတက်မှုတွေရလာအောင်အစိုးရဘက်ကဖော်ဆောင်ပေးဖို့မျှော်လင့်ထားပါတယ
်ဟုတ်ဘယ်သူပဲအုပ်ချုပ်ချုပ်ကိုမိပါလို့ပဲသဘောထားပြီးတော့အားကိုးခြင်းနဲ့စိတ်ကတော့ပြည်သူတိုင်းမှာရှိတာပေါ့နော်အဲ့လိုဆိုတော့ရှေ့2019မှာလည်းပိုပြီးကောင်းလာဖို့ဆိုပြီးအားလုံးကတော့မျှော်လင့်ကြပါတယ်ဒါပေမဲ့ပြုပြင်ပြောင်းလဲနေတာအရင်တက်လမ်းကြောင်းတစ်ခုဖြစ်နေမယ်ဆိုရင်လမ်းကြောင်းဆိုတာအရင်တော့သွားနေကြလမ်းကြောင်းဆိုတာလက်ပေးလက်ယူမျိုးတွေပတ်စံနဲ့ပတ်သက်တဲ့ကိစ္စမျိုးလို့ဆိုလိုတာမဟုတ်ဘူးเนาะသူတို့လမ်းကြောင်းသူတို့ရှိတယ်မှာဒီပွဲမှာ contract ကဘာလုပ်လဲအဲ့လိုဆိုဘယ်နေရာကိုသွားဘယ်ကိုသွားပြီးဘာဆက်တင်လိုက်အဲ့လိုမျိုးอ่ะဆိုလမ်းကြောင်းပေါ့အဲ့လိုလမ်းကြောင်းမျိုးတွေကလည်းအသက်တွေဖြစ်သွားတော့အကုန်လုံးဟိုအခက်ခဲတွေတွေ့ရပေါ့တွေ့ပြီးတော့အကုန်လုံးလည်းထိုင်ရမလို့ထားရမလို့ဖြစ်နေကာလာလည်းဖြစ်တော့အားလုံးစီးပွားရေးကြက်တဲသူတို့ဖြစ်သွားတာဖြစ်ပါလိမ့်မယ်ဒါပေမဲ့အရင်ပြင်ပြောင်းလဲတာကြားမယ်ဆိုရင်တော့ကလေးတွေအကုန်လုံးလဲပေါ့เนาะအချင်းစာရိုက်တာရပြစည်းလာနိုင်တယ်လို့သုံးသပ်ချင်ပါတယ
်2018ခုနှစ်အတွင်းတိုင်းပြည်စီးပွားရေးအခြေအနေထင်သလောက်တိုးတက်မှုမရှိခဲ့တာမှာပြည်တွင်းအဓိကအကြောင်းရင်းတစ်ခုကတော့ရခိုင်ပြည်အကြက်တဲပါပဲ2018ခုနှစ်ကနေစပါလာတဲ့အဲ့ဒီအကြက်တဲပြင်အခု2019နှစ်သစ်ထဲဝင်လာပြီးတိတ်မကြသေးခင်မှာပဲနောက်ထပ်ပြိပခအခြေအနေတစ်ခုထပ်တိုးလာခဲ့ရပါတယ်ကိုယ်တိုင်ထိန်းချုပ်ဖြေရှင်းနိုင်စွမ်းမရှိတဲ့ကမ္ဘာတခြားအခြေအနေတွေရဲ့ရိုက်ခတ်မှုတွေဆိုးဆိုးရွရွမခံရဘူးဆိုရင်တော့မှကိုယ်တိုင်ကင်တွယ်ဖြည့်ရှင်းမယ်ဆိုရင်ဖြည့်ရှင်းနိုင်စွမ်းရှိတဲ့ပြည်တွင်းအကြက်တဲတွေကိုထိထိရရမဖြည့်ရှင်းနိုင်ဘူးဆိုရင်တော့ဒီနှစ်အတွင်းမြန်မာလူထုရဲ့စားဝတ်နေရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်နိုင်ခြင်းအလားအလာဟာမေးမိန်နေအောင်မှာပဲဖြစ်တယ်လို့သုံးသပ်မယ်ဆိုရင်ဖြင့်ကြိုးចောင်းစီလျော်တဲ့သုံးသပ်ချက်ဖြစ်တယ်လို့ဆိုရမှာဖြစ်ပါရဲ့ရှင်
မမေခါစီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မှတ်စုစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြမတခွေအစီအစဉ်မှာနားဆင်ရမှာကတော့အခုချိန်မှာစာအုပ်တအုပ်ထုတ်မယ်ဆိုလို့ရှိရင်တော့အုပ်ရည်နဲ့စာရွက်စာသားဒီဇိုင်းကစာမျက်နှာအရေးအတွက်စာရီပေါ်မှာမူတည်ပြီးတော့မြမကျက်ငွေ10သိန်းဝန်းကျင်လောက်နဲ့ထုတ်လုပ်ဝေလို့ရနေတဲ့အနေအထားမှာရှိနေတာကြောင့်စာအုပ်တွေကိုတော်တော်လေးထုတ်ဝေနေကြတာတွေ့ရပါတယ်ဒါပေမဲ့လည်းတိတိကျကျမတီးဖြတ်ဘဲနဲ့စာအုပ်ထုတ်ဝေမယ်ဆိုလို့ရှိရင်တော့စာဖတ်သူတွေအတွက်လည်းအကျိုးမရှိနိုင်ဘူးဆိုပြီးတော့ဝေဖန်မှုတွေလည်းရှိပါတယ်ဒီနေရာမှာတော့အရေးသွေးပြည့်တီးဖြတ်နိုင်သူတွေကိုဘယ်လိုရှာကြပါမလဲမြမတခွင့်အစီအစဉ်မှာမြင့်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားတာနားဆင်ပါရှင
်မြန်မာနိုင်ငံမှာတော့2015ခုနှစ်နောက်ပိုင်းစာအုပ်ထွက်ရှိမှုနှုန်းတွေဟာများပြားလာပြီးအဲ့ဒီတည်းမှာအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာရေးသားထားတာတွေကိုပြန်လည်စုစည်းပြီးထုတ်ဝေတဲ့စာအုပ်တွေလည်းပါရှိနေပါတယ်အဲ့လိုစာအုပ်ထွက်ရှိမှုနှုန်းများပြားလာတာနဲ့အမျှတချို့စာအုပ်တွေဟာစကပြေနဲ့စကပြောရောနေတာစလုံးပေါင်းတပ်ပုံမှားတာတမိုင်းဆိုင်ရာအချက်လက်တွေမှားနေတာစာဖတ်သူတွေကိုမှားယွင်းတဲ့အတွေးခေါ်တွေပေးနေတာစတဲ့စာအုပ်တွေလည်းရှိလာတယ်ဆိုပြီးပြောဆိုမှုတွေရှိနေပါတယ်အဲ့လိုစာအုပ်ထွက်ရှိမှုနှုန်းများလာတဲ့အပေါ်ကြိုဆိုတဲ့သူတွေလည်းရှိနေတယ်လို့တချို့စာအုပ်တွေဟာတိကျမတည်ပြတ်ထားပဲစာဖတ်သူတွေကိုအကျိုးမရှိဖြစ်စေနိုင်တယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်ဒါကြောင့်မြန်မာနိုင်ငံရဲ့စာပေလောကမှာစာအုပ်ကောင်းတွေထွက်ရှိလာဖို့အတွက်ဆိုရင်တော့တကယ်ကိုဝမ်းစာပြည့်တဲ့တီးဖြစ်တဲ့သူတွေလိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေရှိလာပါတယ်။ငါတို့စာပေစာအုပ်တရဲ့ပိုင်ရှင်ဖြစ်တဲ့ကိုမြေမုံလင်ကအခုလိုပြောပြပါဗျ
။ကျွန်တော်အနေနဲ့ဒါဆိုရင်တော့စာအုပ်တွေအများကြီးထွက်လာတော့ကြိုက်ပါတယ်။ဟိုကြိုးစောပါတယ်။ဒါမှလည်းဟိုစာဖတ်သူရဲ့တို့သူရွေးချယ်မှာပါ။ဒါပေမဲ့တစ်ခုအနေရရှိရ နိုင်ငံကအခုမှဖွင့်ပြောဖို့အတွက်လမ်းစပေါ်မှာရောက်နေတဲ့နိုင်ငံဖြစ်တဲ့အတွက်စာဖတ်သူရဲ့ရည်သွေးရလိုအပ်တဲ့လောက်ရင်းကျက်လာခြင်းရင်းကျက်ခြင်းမရှိဘူးပေါ့နော်အဲ့ဒီလူတွေအတွက်အနေရများတဲ့စာအုပ်တွေချို့ရတယ်ရှိရဥပမာတမိုင်းဆိုင်ရာစာအုပ်တွေအလွယ်မှားရထုတ်နေရမျိုးပေါ့နော်တခြားအဓိကတော့ဒီတီးဖြတ်သူပေါ့နော်တီးဖြတ်သူမရှိဘဲနဲ့စာအုပ်တွေကိုထုတ်တယ်စာအုပ်တိုက်တင်နေမဟုတ်ဘဲနဲ့ကိုယ်တိုင်ပေါ့နော်ကိုယ့်သူ subpopulation လုပ်တယ်တဦးတယောက်ချင်းနဲ့စာအုပ်တွေထုတ်တဲ့ဟာအနေရရှိပါတယ်စာအုပ်တိုက်ကြီးရနေပြီထုတ်တဲ့အခါကျတော့စာအုပ်တိုက်တွေကသူတို့ရဲ့အစင်အလားသူတို့ရဲ့တိုက်ကုန်လေးခါကိုထိမ့်သိမ့်တော့အဖြစ်များတော့အဖြစ်ဆိုရင်ရွေးချယ်ပြီးထုတ်ကြရင်တချို့ကျအဲ့လိုမဟုတ်ဘဲနဲ့ကိုယ့်အနေကိုပတ်သက်နေပဲထုတ်တယ်တချို့ကျလည်းဒီလိုပဲ online မှာပေါ့နော်ကိုရေးသားရဲ့စာတုပ်ပေးစာလေးကိုစာအုပ်ဖြစ်အမှတ်တရထုတ်တာပေါ့နော်အဲ့လိုဟာကြီးများလာတဲ့ဟာကတော့တိတ်ပြီးကောင်းတဲ့အလားလားမဟုတ်ပါဘူ
းအခုအချိန်မှာစာအုပ်အုပ်ထုတ်မယ်ဆိုရင်တော့အုပ်ရည်နဲ့စာရွက်အသားဒီဇိုင်းကစာမျက်နှာအရေးအတွက်စာရာတွေပေါ်မူတည်ပြီးမြန်မာကျပ်ငွေ70ဝန်းကျင်လောက်နဲ့ထုတ်လို့ရတဲ့အနေအထားမှာရှိနေပါတယ်။လူငယ်စာရေးဆရာဂျီတီရှာကိုကိုမောင်ကတော့အဲ့ဒီလိုဝန်းစာပြည့်တဲ့အီဒါတွေကရှားပါနေတယ်လို့ဆိုပါတယ်
။ကျွန်တော်ရှိမှပြဿနာကကျွန်တော်တို့ကအခုစာအုပ်ချုပ်ကျွန်တော်ရေးလိုက်ပြီရေးလိုက်ပြီဆိုရင်ကျွန်တော်ကထုတ်ဝေသူလောက်ကိုပေးလိုက်တယ်ထုတ်ဝေသူကဖတ်ကြည့်လိုက်တယ်သူကြိုက်တယ် okay proof ကိုအပ်လိုက်မယ် proof ဆိုတာစာလုံးပေါင်းစစ်တာပြီးရင်နောက်တစ်ဆင့်ကပုံလင်းတိုက်ကိုပို့လိုက်တယ်စာအုပ်ထုတ်လိုက်တယ်ညနေပုံကြဆိုင်နဲ့ရိုက်ကပ်လိုက်တယ်ဒါပဲစာရေးဆရာဆိုတာလေကျွန်တော်တို့ကရှင်းတယ်ဟုတ်ကိုထုတ်လို့တဲ့ project ကိုကိုကောင်းနေပဲထင်တာလေကျွန်တော်တို့ဖတ်ကိုကတော့ဥမာလိုရာအောင်ကိုကဖိဖက်သွားပြီရှိရဲ့အဲ့တော့အဲ့ဒါကိုအပြင်လူကပုံမြင်တယ်ဒါပေမဲ့ထုတ်ဝေသူဆိုတယ်သူ့အလုပ်တွေအများကြီးဖတ်ရတဲ့စာတွေအများကြီး तू ကလည်း editor editor အလုပ်ကိုကောင်းကောင်းမလုပ်နိုင်ဘူးအဲ့တော့ editor တင်းမရှိတဲ့အတွက်ကျွန်တော်ရှိမှတကယ်တမ်းကောင်းရင်သာနဲ့ထင်တယ်လို့ဖြစ်မလာတဲ့စာတွေအများကြီးလည်းတွေ့ရတယ်တစ်ချိန်တော့ရှိခဲ့တယ်ဗျအဲ့လိုလေ editor လုပ်ပေးတဲ့လူတွေကျွန်တော်သိတော့ဆိုတော့တလောကဟိုဆရာကြီးညိုဝင်းဆိုတာရှိတယ်အသက်60လောက်ရှိပြီအဲဒါဆရာကြီးဆိုတာစာပေပိမှန်စုတွေအများကြီးရခဲ့တယ်မျိုးသားစာပေစုလည်းရခဲ့တယ်သူကပြောပြတာသူတက္ကသိုလ်ဖွင့်နေဆရာတက္ကသိုလ်ဖွင့်နေရဲ့စာအုပ်တွေကိုတဲ့သူအက်ဒီတာလုပ်ပေးဘူးတယ်ပေါ့နော်အဲ့လို50-60အုပ်ပေါ့အဲ့အဲ့မှာသူတွေ့ကြုံပြောပြဒါပေမဲ့အဲ့မှာအက်ဒီတာလုပ်တဲ့သူကိုတိုင်းလည်းတကယ်ကိုရေချင်းပြေဝနေတယ်စာပေဖန်နည်းသူတွေရောဖြစ်နေတာကိုကျွန်တော်သွားတွေ့ရပေါ့နော်အဲ့တော့ဒီဘက်မှာကျတော့ဟိုအခုခေတ်ကြတော့ကျွန်တော်တို့ကဟိုဈေးကွက်အရာရောဒီလိုအက်ဒီတာတပ်တက်ထားဖို့ဆိုတာမဖြစ်နိုင်ဘူးလေဒီထုတ်ဝေသူတွေအနေနဲ့ကလည်းဒီစာအုပ်တွေကိုမနေ့ကြကန်ထားရတဲ့ကြာစာရေးဆရာကိုလည်းစာမူကပေးရရှိတယ်သူတို့ဟိုဘက်ဈေးကွက်မှာလူဟိုဟာရဖို့လည်းရှိတယ်ဆိုတော့ဒီကြားထဲမှာဒီအက်ဒီတာတစ်ဆင့်ကိုပတ်စံပေးရတာမျိုးကိုလည်းဟိုသူတို့ဘက်ကလည်းအခက်အခဲဖြစ်နေပုံရပါပြီးတော့အဲ့လိုထားနိုင်အောင်တော့အဲ့ဒါလုပ်ပေးမယ့်အက်ဒီတာဆိုရဲအလုပ်ကမရှိဘူးကြာကျွန်တော်သတင်းချာနယ်အက်ဒီတာပေါ်တယ်မဂဇင်းအက်ဒီတာပေါ်တယ်အဲ့စာအုပ်တွေကိုတီးဖြတ်ပေးမယ့်အက်ဒီတာဆိုတာကဟိုတကယ်တမ်းဟိုလိုမျိုးဟိုဟာပြည့်တဲ့ train ပြည့်တဲ့တင်နှမျိုးလည်းမရှိဘူးအဲ့လိုမျိုးပြေးသွားတဲ့လူဟို professional လုပ်တဲ့လူလည်းတော်တော်ရှားပါးတာကိုတွေ့ရပါတယ်အဲ့လိုအခြေအနေတော့ဖြစ်နေတာလည်းရှိရဟုတ
်ဒါကြောင့် editor တွေတင်းပြတ်တဲ့သူတွေထွက်ပေါ်လာစေဖို့အတွက်ကျောင်းတွေမှာသင်ကြားပေးတာအစိုးရကထောက်ပံ့ပေးဖို့လိုအပ်နေတာဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်ကိုမြင့်မုံလင်းကတော့အခုချိန်မှာအဲ့ဒီလိုတင်းပြတ်တဲ့သူတွေလိုအပ်နေတာလားမကစာအုပ်တွေအများပြားထွက်ရှိနေတဲ့အတွက်တကယ်ကောင်းမွန်တဲ့စာပေတွေပေါ်ထွက်လာအောင်ဝေဖန်ရေးသမားတွေကလည်းထောက်ပြဖို့လိုအပ်နေတယ်လို့အခုလိုပြောပါသေးတယ်
။ဝေဖန်ရေးဆိုတာကျွန်တော်နိုင်ငံမှာမရှိတော့ဟိုဆယ်စုနှစ်တခုကြော်ကြော်လောက်ရှိသွားပြီထင်ပါတယ်။နောက်ဆုံးကတော့ဒီဆရာစစောအောင်တို့ပါ။ဆရာတစ္ဆာနေရောဆိုရင်နောက်ဆုံးရေးခဲ့ဘူးရဲ့ကာလကြီးရှိရ။နောက်ပိုင်းမှာဝေဖန်ရေးဆိုတာမရှိတော့ဘူး။ဝေဖန်ရေးမရှိတော့ခြင်းအပြင်ခုနလိုပဲဟိုအမိုက်တဲ့စာပေရာလဲစာအုပ်တွေဖြစ်လာမျိုးကြီးဖြစ်လာပါတော့ဒီအဲဒီလိုမျိုးစာအုပ်မဖြစ်တဲ့မဖြစ်တတ်တဲ့စာအုပ်တွေဈေးကွက်ထဲမှာရှိရယ်ဈေးကွက်ထဲမှာရှိုံနဲ့မကောက်အဲ့လိုစာအုပ်တွေကရောင်းရနေအောင်မြင်နေရယ်ဆိုရင်တော့ဒါရေးရှိမှဟိုလမ်းကြောင်းလွဲသွားနိုင်တယ်သူတို့ရောအတူယူပြီးတော့လိုက်ပြီးရေးမဲ့လူတွေပေါ်လာမယ်ဆိုရင်ကျွန်တော်စာပေလောကရဲ့သွားမဲ့လမ်းကြောင်းကတမျိုးတမီဖြစ်သွားနိုင်တယ်ဒါကြောင့်အဲ့လိုမျိုးဟာကိုထောက်ပြမယ်ဝေဖန်ရေးလို့ရယ်နောက်ပြီးတော့အသေးစိတ်အမှားလေးပေါ့နော်ဟိုကျွန်တော်ကထုတ်ဝေသူတွေတတိမထားလိုက်ပြီးရအမှားယွင်းလေးရှိရဲ့အဲ့အားကြီးကိုဝေဖန်ရေးဆရာကြီးကထောက်ပြမယ်ဆိုရင်အဲ့ဒီထုတ်ဝေသူတွေအဲ့ဒီစာရေးဆရာကြီးကလည်းဆင်ခြင်သွားနိုင်မယ်နော်ဟိုအမှားယွင်းလေးကိုပြုပြင်သွားနိုင်ဒါကြောင့်ဝေဖန်ရေးရအသက်ပဲဝေဖန်ရေးပေါ်လာဖို့အတွက်ဝေဖန်ရေးဆရာကြီးမွေးထုတ်ဖို့အတွက်ဒီကျောင်းတွေကလည်းဒီဝေဖန်ရေးပညာရေးကိုသင်ကြားနိုင်တဲ့ပညာရေးမျိုးရှိမယ်ဆိုရင်တော့ကောင်းပါတယ
်ကဏ္ဍအတိအကျမှာတော့ဝေဖန်ရေးသမားတွေရှိဖို့လိုအပ်ပြီးဝေဖန်တဲ့သူတွေရှိမှလည်းအဲ့ဒီကဏ္ဍတွေဟာတိုးတက်လာမှာဖြစ်ပါတယ်ဝေဖန်တဲ့အခါမှာလည်းအပြစ်ပြောတာမဟုတ်ပဲအကျိုးတဲ့အကြောင်းတင်ဝေဖန်ထောက်ပြဖို့လည်းလိုအပ်ပါသေးတယ်။ဒါကြောင့်မြန်မာစာပေလောကအခုထပ်ပိုတိုးတက်လာဖို့ဆိုရင်တော့အခုချိန်မှာတီးဖြတ်တဲ့သတင်းသားမကဝေဖန်ရေးဆရာတွေလည်းလိုအပ်နေတာဖြစ်တယ်လို့ပြောဆိုမှုတွေရှိနေတာဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ပြောပါ။ဒီမှာကလည်းဒီလိုဆရာတွေဒီလိုမျိုးပြောထားတာပါ
။မြန်မာတခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိတာမှုစောင့်မျှော်နားဆင်နိုင်ကြပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောရရှင်များရှင်2018ခုနှစ်ဇန်နဝါရီလ12ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 933ကနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လီလိုက်အစီအစဉ်မှာတော့ခိုင်ပြည်နယ်ကစီရေးတင်းမာမှုတွေနဲ့ပြည်ရင်းညဉ့်ဉေးပေါ်ရိုက်ခတ်လာနိုင်တဲ့အခြေအနေတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။ဒီရခိုင်ပြည်နယ်ပါဝင်နိုင်ငံတော်ကစီးရီးတင်းမာမှုတွေလက်နက်ကန်ပိပကတ်တွေအတွက်ဘယ်သူတွေမှအဓိကတာဝန်ရှိနေသလဲ။ဒီတိုက်ပွဲတွေကြောင့်ပြည်ရင်းညဉ့်ဉေးတစ်ခုလုံးကိုမထိခိုက်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကိုဆွေးနွေးဖို့စီစဉ်ထားပါတယ်။ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူနှစ်ဦးလည်းလေလိုက်မှာရောက်နေပါပြီ။တူဦးကတော့ရခိုင်မျိုးသားကောင်စီ ANC ထွေထွေတွင်ရင်မှုလည်းဖြစ်ညညတော်တန်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောနောက်သတင်းစာဆရာဦးစီသူအောင်မျိုးဖြစ်ပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့တက်ချက်ကိုကြားချင်ပါတယ်။ကျွန်တော်တို့အခုဒီရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာတွေမဖြေရှင်းနိုင်တဲ့ခေတ်မှာပဲနောက်ထပ်ပူပူနွေ့နွေ့ပေါ်လာတဲ့ဒီစီးရီးတင်းမာမှုတွေမှာဒီလက်တလောဖြစ်ခဲ့အပိုင်းကိုပဲပေါ့လေကျွန်တော်တို့ရေဘူးရတုံ့တက်ကြည့်မယ်ဆိုရင်ဘသူ့အလွန်လုံများပြောနိုင်မလဲ။အရင်ဆုံးကျွန်တော်ဦးထွန်းစောတုံ့တက်ပေးပါလားခင်ဗျာ။
ဟုတ်ကဲ့အခု letter law ရခိုင်ပြည်မှာဖြစ်နေတဲ့စစ်ပွဲတွေကအဓိကတော့ဒီကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စင်မှာပေါ့လေနော်စီးရီးနီလန်းဟာနိုင်ငံရေးအရနောက်ဆုံးရွေးချယ်မှုဖြစ်ပါတယ်ဒီနိုင်ငံရေးအရအဖြေရှာဖို့အခွင့်အလမ်းမရှိတဲ့အခါမှာဒီစီးရီးနီလန်းကိုမလွဲမချောင်သာရွေးချယ်လာကြရတာဖြစ်ပါတယ်ပြီးခဲ့တဲ့ဒီဒီဇင်ဘာ27ရက်နေ့ကတမတော်ရဲ့လေးလာတာစစ်စင်ရေးရဲဆိုင်တဲ့အထက်မှာမြန်မာပြည်မြောက်ပိုင်းနဲ့အရှေ့ပိုင်းမှာရှိတဲ့ဒီစစ်တိုင်းဌာနချုပ်၅ခုသာပါဝင်ပြီးတော့တောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေကိုတမိချန်လက်ခဲ့တာကိုနှစ်ကသူ့ရဲ့စီးရီးယူမှန်ချက်ကိုတည်တာနေပါတယ်ပြောရရင်တော့မြောက်ပိုင်းနဲ့အရှေ့ပိုင်းဖအပကျန်ဒေသတွေမှာစစ်စင်ရေးမြင့်ဖို့သဘောထားကိုထင်ဟနေပြီးသားပါဆိုတော့ဒီနေ့ရခိုင်မှာ ULAA အနေနဲ့ရေစခန်း၄ခုကိုဝင်မတိုက်ခင်ပြီးခဲ့တဲ့ဒီဇင်ဘာလနှောင်းပိုင်းကနေတမတော်ကတောက်ချောက်ဒီချိန်မြင့်နေပါပြီဒီစစ်ဖြစ်တော့စည်ရသဘောတရားအရဒီမဟာပြူဟာနီးပြူဟာပိုင်းတွေမှာသူ့အသာစီးကိုအသာစီးရဖို့နီးမျိုးစုံနဲ့လောက်ကြတာပါပဲဒီတော့ခါစစ်ပွဲဖြစ်ရတဲ့အကြောင်းတရားကနိုင်ငံရေးပြဿနာဖြစ်ပါတယ်ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့အပြေမရှာနိုင်ကြရင်ကျွန်တော်တို့နိုင်ငံကမှားပြီးသားမှားတွေထပ်မကြပြီးတော့စစ်တန်တရားလေပြီးတော့မှအနေထိုင်ုံတွေနဲ့ပဲဆက်လက်ရေဆိုင်ကြုံတွေ့ရမှာဖြစ်ပါတယ်လို့အဲ့လိုသုံးသပ်မိပါတယ်
ဟုတ်ကဲ့တခုရှိတာဒီလွတ်လပ်ရေးနည်းရဝင်တိုက်ခဲ့တဲ့ကိစ္စမှာဟို EU ဖြစ်တင်တာမျိုးတွေရှိပါတယ်ဥပမာဆိုရင်ဒီ EU ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဆိုရင်လည်းဒီ Yerkin Scan တွေကိုဝင်တိုက်တဲ့ပုံမှာစိတ်ပြက်မိရဆိုပြီးပေါ်ပြပါတယ်ဆိုတော့ဒီလိုတိုက်တာမျိုးဟာရောဒါအေးဘက်ကလွန်တယ်လို့ရောမပြောနိုင်ဘူးလားဆရာဦးထွန်းစော
ကျွန်တော်မြင်တာတော့အဓိကအစိုးရမှာတာဝန်ရှိပါတယ်အစိုးရကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းအရအဖြေရှာနိုင်ဖို့အခွင့်အလမ်းကိုဖန်တီးဖို့လိုပါတယ်။အဲဒီလိုမျိုးဖန်တီးတဲ့အခါမှာတွဲဆုံဆွေးနွေးမှုမှာဒန်တူရေးနဲ့ဘုံသိက္ခာရှိမှုတို့ကိုအခြေခံဖို့လိုတယ်လို့မြင်ပါတယ်။အခုကတပ်မတော်အစိုးရအနေနဲ့ငြိမ်းချမ်းရေးကိုနိုင်ငံရေးအခြေခံနဲ့မရှင်းကပ်ပေးနဲ့အေးရေးအခြေခံနဲ့ချိတ်ကပ်နေတဲ့အခါကျတော့အားလုံးပါဝင်ရေးကိုလည်းလက်မခံဆွေးနွေးပွဲမှာလည်းဒန်တူရေးလူရှိမှုနဲ့ဘုံသိက္ခာရှိမှုတို့အခြေမခံပဲလိုတစ်မျိုးမလိုတစ်မျိုးလုံးနေတာကိုတွေ့ရပါတယ်။ကျေးဇူးပြောရမယ်ဆိုရင်ဒီနေ့ရခိုင်မှာစစ်ဖြစ်နေရတာက တက်မတော်ကတမင်းတွန်းပို့လိုက်တာဖြစ်ပါတယ်ဒီခိုင်မှာကြီးရဲ့လက်နက်ကိုက်တော်လည်းအဖွဲ့စည်း၃ဖွဲ့လုံးဟာဦးသိန်းစိန်ဆိုရလက်ထက်ကလေးက SCCD အနေနဲ့ NCA စာချုပ်လုတ်တဲ့အခါတောက်လျှောက်ပါဝင်ခဲ့ပါတယ်အဲ့ဒီတုန်းက NCA လက်မှတ်ရေးထိုးတဲ့အခါဦးသိန်းစိန်အစိုးရအနေနဲ့ ALP တဖွဲ့လေးကိုပဲလက်ခံပြီးတော့ကျန်တဲ့ ULAA နဲ့ကျွန်တော်တို့ ASC ဖွဲ့စည်းတွေကိုလက်မခံခဲ့ပါဘူးအဲ့ဒါကြောင့်ဒီနေ့လိုမျိုးထိတ်တိုက်ရင်ဆိုင်တွေ့ရမယ်အနေထားကြီးဖြစ်လာခဲ့ရတာပါနောက်တစ်ခုကရခိုင်ကိုနိုင်ငံရေးအရကြောင်ပိတ်ထားပါတယ် NCA လက်မဲ့ရေးထိုးထားတဲ့အဖွဲ့တွေအားလုံးကိုအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကျင်းပဝင်ပြုပြီးတော့ရခိုင်က ALP တစ်ဖွဲ့လေးကိုပဲဒီနေ့အချိန်ထိအကြောင်းမျိုးမျိုးပြပြီးပိတ်ပင်ထားပါတယ်နော်နိုင်ငံရေးပါတီ ALP ဆိုရင်လည်းပဲ2015ရွေးကောက်ပွဲမှာရခိုင်မှာတောင်ပြိုကန့်ပြိုနိုင်ပါတယ်ဒါပေမဲ့ဒီနေ့အစိုးရဖွဲ့ခွင့်မရဘူးလွတ်တော်ထဲမှာလည်းအရေးဆိုလို့မရဘူးအဲဒီနဲ့လွတ်တော်ဆုံးဖြတ်ချက်တွေကလည်းအရာမတင်ဘူးပြီးတော့ရခိုင်ပြည်သူလူထုရဲ့ထောက်ခံမှုရရှိထားကြတဲ့ရခိုင်တော်လှန်ရေးဖွဲ့စည်းတွေပါတီနိုင်ငံရေးဖွဲ့စည်းတွေဟာဒီတိုက်ဒီမှာငြိမ်းချမ်းရေးနဲ့နိုင်ငံရေးဖြစ်စဉ်ထဲမှာတန်းတူရည်တူနဲ့ဂုံတိတ်ခါရှိတဲ့ဆွေးနွေးဖက်လုပ်ပေါ်ကင်ဘက်အဖြစ်အတိမတ်ပြုခြင်းမခံရတဲ့အနေထားကိုကြာရောက်နေရတာပါဒီလိုမျိုးဘက်ပေါင်းစုံကနှိတ်ကုန်ပြနှိတ်ကုန်နေတဲ့အခြေအနေအောက်မှာအားလုံးကသူနည်းသူရနဲ့ဖက်ပေါက်ကိုခြာကြမှာပဲဖြစ်ပါတယ်။ဒီအရိုသက်ဆိုင်ရာအစိုးရတက်မတော်ဘက်ကအပြစ်သဘောနဲ့ချိတ်ကပ်ရင်ပဋိပက္ခပုံပြင်းထန်လာဖို့ပဲရှိမယ်။အပြစ်သဘောမဟုတ်ဘဲနဲ့အပြုသဘောနဲ့ချိတ်ကပ်မယ်ဆိုရင်တော့ပဋိပက္ခပြေလျာပြေလေကြောင်းနဲ့ရင်းချဲဘက်ကိုဥတည်နိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဆရာဦးစီစုအောင်မြင်တဲ့သဘောထားခင်ဗျာ။ကျွန်တော်တို့အခုဒီလိုလောလောလပပူနည်းဖြစ်တဲ့ဒီစီးတင်းမာမှုတွေမှာပေါ့နော်ဒီပိုင်းကိုပဲကျွန်တော်တို့တုံးသက်ကြည့်မယ်ဆိုလို့ရှိရင်ဘသူ့ဘက်ကအလွန်လို့ပြောလို့ရမယ်အခုနောက်ဆုံးဖြစ်ခဲ့တဲ့ brief cut တွေနဲ့ပတ်သက်လို
့ဟိုချင်းကြီးဆိုင်ရာလက်အမှုတွေနဲ့ပတ်သက်လို့ဆိုရင်တော့ပြောရတော့ခက်တယ်ဗျာဥမာဟိုကျွန်တော်တို့တိတ်မကြသေးခင်တော့ဆိုရင်ရှမ်းပြည်နယ်ဘက်မှာပေါ့နော်ဟိုတပ်မတော်ဘက်ကနေပြီးတော့မှဒီတောင်းပလောင်တပ်ဖွဲ့တွေပါတွေကိုအဲ့မှာတိုက်ခိုက်ကြရတယ်လို့လည်းလုပ်တဲ့ခါကျအဲ့လိုထိုးစစ်တွေအဲ့ဒီဘက်မှာတွားတဲ့ခါကျတော့သူတို့ကအဲဒီဘုရားတော်ကလို့ပေါ့နော်တမတော်နဲ့အစိုးရကိုပြန်ပြီးတော့ဖိအားပေးဖို့ဆိုပြီးတော့မှအဲဒီကျွန်တော်တို့မန္တလေးမူဆယ်ကုံတွယ်ကြီးလမ်းကြောင်းကိုဝင်ပြီးတော့မှအဲ့မှာတိုက်ခိုက်တာတွေပါလေလို့တော့အားလုံးကဝိုင်းပြီးတော့မှဒီမှာအဖြစ်ပြင်တဲ့ဥစ္စာတွေသူတို့ခံရတာရှိတယ်။ဒါပေမဲ့လည်းစီရင်သဘောတရားမှကြားတဲ့ခါကျတော့ကိုယ့်ကိုဒီနေရာလက်တိုက်ရဲ့ကိုကဒီနေရာကနေပဲဟိုခံပြီးတော့တိုက်မယ်ဆိုတဲ့ဥစ္စာကအဲ့ဒါတော့မရှိဘူး။သူကသူ့တဘာဝကကိုကဒီနေရာမှာလာတိုက်ရခြင်းကိုကဟုတ်တဲ့နေရာမှာသွားပြီးတော့မှပြန်ဖိအားပေးတာမျိုးလဲဟိုလှုပ်ချင်လှုပ်မှာပဲအဲ့တော့စီရေးသဘောနဲ့ပြောမယ်ဆိုရင်တော့အခုရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စမှာဘုရားကကိုထိုးစော်ပြောတဲ့ဥစ္စာတချို့ဟာတွေကတော့ကျွန်တော်ဟိုလက်ခံပါတယ်ဘာလို့လဲဆိုတော့ဟိုပြီးခဲ့တဲ့ကာလမှာတက်မလို့ကကွေးဦးတို့ရုံးကနေပြီးတော့မှစစ်တိုင်း၅တိုင်းမှာအပြစ်ခံရဖို့ဒီလှုပ်ဟိုဒီကြီးရတယ်ဒါပေမဲ့ရခိုင်ပြည်နယ်မပါဘူးအဲ့ဒီမပါတဲ့ကာလဒီမှာပဲဟိုတရင်တွေအရပေါ့နော်ကျွန်တော်တို့ရနေတဲ့တရင်တွေအရအဲ့ဒီအခြေစိုက်တဲ့အဲ့ဒီနေရာဘက်ကိုဟိုတက်မတော်ဘက်ကထိုးစစ်တွေကျနော်တို့ကလို့ခြေမုံကြီးလုပ်ဖို့တွေကအမှဆက်ပြီးတော့သွားနေစစ်စင်ရရှိနေရှိနေခါကျတော့ဒါဟိုသူကဟိုရက်စီကျင်နေရက်စီကျင်တဲ့ခါကျတော့အဲ့ဒီအနေနဲ့သူကခုခံလို့သူဖြစ်ချင်မှဖြစ်မယ်စစ်ပွဲရဲ့သဘောတရားကတော့ဒီလိုပဲသူကသွားမှာပဲတခြားသောပို့ပြီးတော့မှဒီဘာလဲဟိုသူတိုက်လို့ရတဲ့ပျော့တဲ့နော်နည်းနည်းလေးပျော့တဲ့အင်အားတွေပါတွေနဲတဲ့အဲ့ဒီဘက်ကိုဝင်တိုက်ပြီးတော့မှတစ်ခါပြန်ပြီးတော့ပြာပြေးတယ်ဗျာဒီလုံးမှာပဲအဲဒီသဘောမျိုးသတိနေရတယ်တကယ်တော့ဒီဥစ္စာနောက်ကြောင်းပြန်ကောက်ရရင်အဲ2015လောက်မှာဆိုရင်တိုက်ပွဲတွေအဲဒီဘက်မှာပြန်ပြီးတော့ကျွန်တော်ပြန်ကြားလာရတယ်ရခိုင်ဘက်မှာပေါ့နော်အဲဒီမှာအေးတပ်ဖွဲ့တွေနေရာဝင်ပြီးတော့ယူလာပြီးအဲဒီမှာပြန်ပြီးတော့တိုက်ခိုက်လာပြီးဆိုတော့ဒီပြဿနာကအခုမှမဟုတ်ဘူးဗျာ2016ဒီအစိုးရဟိုတက်ခံပြီးအခြေတက်ပြီးကာဇာပေါ့နော် NLD အစိုးရတက်ပြီးကာဇာမှာအဲဒါကျွန်တော်ထင်တယ်ဧပြီလအကုန်လောက်မီလာဇာလောက်မှာလွတ်တော်ထဲမှာတော့မဆင်းနေခဲ့တယ်လွတ်တော်ထဲမှာအဲ့ဒီမှာအဆိုးတစ်ခုတင်တယ်ဗျအဲ့မှာအဆိုးကဘာလဲဆိုတဲ့ခါကျတော့ဒီရခိုင်အေတပ်ဖွဲ့ကိုအတိမတ်ပြည်ပြီးတော့ရင်းရင်းလုံလန်းစီထဲမှာပါဝင်အောင်စိုက်တုံးကြောင်ဆိုတဲ့အဆိုးအဲ့ဒီမှာတင်တယ်တင်တော့လွတ်တော်ထဲမှာအဲ့ဒီချိန်တော့ကပေါ့နော်လူခဲ့တဲ့အဲ3နှစ်ပတ်ဝန်းကျင်လောက်ကပေါ့အဲ့မှာအကြီးကြီးအငင်းဆုံးဖြစ်ကြတယ်တစ်ဖက်ကဒီရခိုင်အမတ်ဒီကတစ်ဖက်တစ်ဖက်ကဆိုတပ်မတော်အမတ်ဒီကတစ်ဖက်ရခိုင်အမတ်ဒီကပြောတဲ့ဆိုတဲ့ဒီမှာဒီခိုင်တမလို့ဘာလို့တုံးလုံးတဲ့ဟာကိုတမလို့ဘက်ကလည်းပြီးမခံနိုင်ဘူးအဲ့လိုမျိုးဖြစ်တဲ့ဟာကိုနောက်ဆုံး NLD အမတ်တွေကရှားဝင်ပြီးတော့မှဘယ်လိုဖြစ်သွားလဲဆိုတော့အဲဒီရှင်းနေတဲ့ဟာကိုရှင်းပြနေနေပဲထားပါဟိုအနိုင်ရှုံးဆုံးဖြတ်တာမလုပ်ပါနဲ့ဆိုပြီးတော့အဲ့လိုပြီးသွားခဲ့ရတယ်ပြောချင်တဲ့သဘောကငကူလေးကဒီကိစ္စတွေကနိုင်ငံရေးအရရှင်းနေခဲ့တယ်ဆိုရင်ဒီနေ့ချိန်ကြီးရောက်မှာမဟုတ်ဘူးအဲ့ဒီချိန်တော့ကမလုပ်နိုင်ခဲ့တဲ့ခါကျတော့အခုချိန်ကြီးဒ
ဒါပြိပခါကြီးကပြည်내မှုကိုမရောက်ခဲ့သေးတာပဲအခုမှအထူးဆန်းဖြစ်တာတော့မဟုတ်ပါဘူးဟို2015-16ကလေးကဖြစ်ခဲ့တဲ့ပြဿနာပ
ါဟုတ်ကဲ့ဆိုတော့ဟိုအခုချယ်တီနောက်တစ်ခုပါပေါ့လေကျွန်တော်မေးချင်တာဒီတွေ့ရမြင်ရသလောက်ပေါ့လေအခုလက်တလော့ဒီလောလောဖြစ်ခဲ့ကိစ္စပေါ်မှာဒီအစိုးရနဲ့တက်မတော်ဘက်ကတုံ့ပြန်ပုံနဲ့ပတ်သက်လို့ဘယ်လိုမြင်လဲတခြားမဟုတ်ပါဘူးကျွန်တော်ဒီပြီးခဲ့တဲ့ဒီပြဿနာဖြစ်ပြီးဖြစ်ချင်းပေါ့လေသမရာရုံးပြောဝင်းကဥစော်ထေသတင်းစာရှင်းလင်းမှာပြောခဲ့တဲ့ကိစ္စပေါ်မှာဒီရခိုင်တန်းသားဒီနိုင်ငံရေးတိုင်ဝမ်ကဒီဝေဖန်တာတွေကန့်ကွက်တာတွေကျွန်တော်တွေ့ပါတယ်နောက်ဒီ AA နဲ့အာဆာဖွဲ့တွေဘင်္ဂလားဒေ့ရှ်မှာတွေ့ရဆိုပြီးပြောလိုက်တဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကလည်းသူတို့စီမှာဒီပြပလက်နက်ကန်ဖွဲ့တွေကိုလက်ခံထားတယ်ဆိုပြီးဆွဆွဲတဲ့သဘောမျိုးဖြစ်တယ်ဆိုပြီးကန့်ကွက်တဲ့အတန်လည်းကျွန်တော်ကြားပါတယ်ဆိုတော့ဒီကိစ္စကိုကန့်တွဲဖြစ်ရှင်တဲ့နေရာမှာရောဒီလက်တလောဟိုအစိုးရဘက်ကပဲဖြစ်တက်မလို့ဘက်ကပဲဖြစ်ကန့်တွဲဆောင်ရွက်ပုံတွေမှာဟိုဂျင်းနက်အားရစီအားမရစီဘာတွေများမြင်မိလဲဆရာဦးစီတို့
ပြပထမပိုင်းကတော့အစိုးရနဲ့တက်မလို့ဘက်ကဖြည့်ရှင်းပြီးပေါ့နော်ဟိုပထမတစ်ခုကတော့အဲရဲတပ်ဖွဲ့စခန်းတွေတိုက်ခိုက်ခံရတဲ့ခါကျတော့တက်မလို့ဘက်ကပြင်ပြတယ်ဒီလိုလိုဖြစ်တဲ့ခါကျတော့ပြန်ပြီးတော့မှဒါကိုတုံ့ပြန်ရမယ်ပြန်ပြီးတော့မှနှိမ်နေရမယ်အဲတော့ဒါမျိုးတောင်းရမိပါရဲ့ဆိုအမှုဖွင့်လာတယ်လည်းအဲ့မှာလုတ်ခဲတာတွေရှိတယ်ဆိုတော့ဒါကလုတ်ကင်တဲ့အပိုင်းတွေပေါ့နော်လုတ်ကင်တဲ့အပိုင်းတွေမှာအစိုးရတည်းကတက်မလို့တည်းအနေနဲ့ဒီလိုလုတ်တဲ့ဟာတွေကကျွန်တော်တို့ဘာမှပြည့်ပြီးတော့သွားပြီးတော့အငင်းပွားကြရမလို့အဲ့ဒါတပိုင်းပေါ့နော်ဒါတိုက်ခိုက်ခံရရင်ပြန်ပြီးတော့မှသူကတိုက်ခိုက်ရတော့ဘာလို့ဟိုလူနေနေတာတော့လုံးဝဆိုတာကတော့ဒါသိတပါဝပဲပြောကြမလို့ဒါပေမဲ့အဓိကပြဿနာဖြစ်သွားတာကလူရဲ့သတိမပြုမိတာကဥစော်ချေးရဲ့တရင်းစာရှင်းလင်းပွဲပဲဗျဥစော်ချေးရဲ့တရင်းစာရှင်းလင်းပွဲကတစ်ခါကအစိုးရနဲ့တက်မလို့ရဲ့လုံပုံလုံးကြီးအဲဒီကိုသူကရှင်းပြတယ်ဆိုတာခက်ကိုပို့ပြီးတော့မှသူကတကယ်ကိုဟိုဘာလဲအစိုးရဝန်ထမ်းလို့မဟုတ်ပဲနဲ့နိုင်ငံခေါင်းဆောင်လိုမျိုးတခါတည်းသူကအဲရခိုင်တိုင်းသားတွေရခိုင်အမတ်တွေကအခုပြောတယ်ရခိုင်ဟိုဆန်ကားတို့တွေပါတော့ပုံလုံးပတ်စံတို့ဒီလိုလေဒီလိုဖြစ်နေကျမတို့ရခိုင်ပြည်နယ်ကျအဆင်မီရှာနေမှာရောက်ပြီးတော့မှနောင်ဆိုရင်ဘယ်လိုဖြစ်မလဲဘာညာဆိုတော့သူကပြောတဲ့ဟာတွေကအဲ့လိုကြီးကပြဿနာကြီးအများကြီးကိုဖြစ်စေတယ်ကျွန်တော်နားလေတာကတော့ကျွန်တော်ကတော့အစိုးရနဲ့တက်မလို့ရဲ့ကံတွေဘုံကတော့ဟိုလက်တလုံးပါတော့ဟုတ်ပါတယ်ရဲစခန်းတွေပါတယ်ဝင်တိုက်ခံရတဲ့ခါကျတော့လူငယ်ကြီးဖြစ်ပါတယ်ဒါကိုပြန်ပြီးတော့နှိမ်နေရမယ်အဒါတော့ရှိတယ်ဒါမဲ့တစ်ခါမှလည်းမြညာရေးအတွက်စဉ်းစားရတယ်ဆိုရင်တော့မြညာရေးဆိုတဲ့သဘောတရားကတော့ဟိုတစ်ချိန်ချိန်မှအပြစ်ခတ်ရက်ဆဲပြီးတော့မှခုနကလိုအေးအဖွဲ့ကိုအတိမတ်ပြုပြီးတော့မှနိုင်ငံရေးသဘောဝိုင်းပုံရောက်အောင်ပြီးခေါ်ဖို့ပဲသူတာဝန်ကဒါပဲရှိတယ်။အဲတော့အရှိပိုင်းမှမခေါ်ခဲ့ပဲနဲ့2015ရာစလိုက်အခုဆို3နှစ်4နှစ်ရှိသွားပြီပေါ့နော်။အဲတော့ကြားရမှာအကျိုးဆက်တွေကပါလေအကျိုးဆက်တွေကတစ်ခုပြီးတစ်ခုမတည်မငြိမ်ဖြစ်လာတာပဲဒါအဖတ်တင်တယ်။ဒီဘက်ကဘာခေါ်လဲဆိုရင်တမတော်ကအတူအနေနဲ့အပြတ်ကနေနေလိုက်နိုင်လေဆိုရင်တော့ဒါအဖြေတမျိုးဖြစ်တာပေါ့သူအပြတ်နဲ့နေနေမှာမနိုင်ဘူးတောက်လျှောက်ကပြဿနာကဖြစ်နေတယ်အဲတစ်ဖက်ကလည်းခုနကတော့လို့ဓာကြီးကိုရည်ချီဆွဲထားတယ်ဟိုဘာလဲငင်းငယ်ကြီးကိုလည်းခေါ်ဆောင်တာမရှိဘူးဆိုတဲ့ခါကျတော့အခုလိုပြဿနာရှိနေတာပဲအဲ့တော့ငင်းငယ်ကြီးအတွက်ဆိုရင်တော့ခုနကတော့ပြောသလိုအပြစ်ခတ်ကိုရောက်တဲ့နေရာနဲ့သူကရရမှာပဲဒါဘလို့မှဒါကျွန်တော်တို့ငင်းဆန်လို့မရဘူးရပ်ပြီးရနိုင်ငံရေးစွဲဝိုင်းကိုရောက်အောင်ဒါစကားပြောရမှာပဲခုနကတော့ပြောသလိုပြဿနာပိုပြီးတော့ခုလောလောဆယ်မှာကြီးထွားသွားတာကတော့ဥရောပကဘေးကရှင်လင်းရှင်လင်းပွဲမဆန်ဘူးသူကနိုင်ငံဝန်ထမ်းတယောက်အနေနဲ့နိုင်ငံခေါင်းဆောင်တွေပြောတဲ့ပြည်အချက်လက်တွေကိုပြောတဲ့အခြေအနေပေါ်မှာမဟုတ်ပဲနဲ့ဒီပူပူသားသားတွေသူအများကြီးသူကပြောသွားတဲ့ခါကျတော့ဟိုတစ်ခါကအဲရခိုင်ဟိုပါတီပေါ့နော်ရခိုင်ပါတီဆိုတာတိုင်းပြည်ထဲမှာကျွန်တော်တိုင်းပြည်မှာအလွန်အရေးကြီးတဲ့ပါတီပါဒါကအဲလွတ်တော်ပြည်တော်စုအချက်လွတ်တော်ထဲမှာလည်းအမတ်တွေအများကြီးအားလဲရခိုင်ပြည်နယ်ထဲမှာဆိုရင်လည်းအမတ်တွေအများကြီးစွန့်မိုးထားတဲ့ပါတီကြီးတစ်ခုဒါသူတို့စကားကိုနားထောင်မယ်အဲ့ဒီပါတီကလည်းကန့်ကွက်တာတွေရှိလာတယ်တစ်ခါကအင်ဒီဂျင်းနဲ့ဆက်ဆံရေးကလည်းပြည်နယ်ဖို့လိုတယ်အဲ့တော့ဟိုအတီမပြုတ်ရသေးတဲ့အစိုးရကလည်းထုတ်ပြန်လာတာတမ်တော်ကလည်းထုတ်ပြန်လာတာမရှိတဲ့ဟိုတရေအချက်လက်တွေကိုရှင်းလင်းမမပြောလိုက်တဲ့အခါကျတော့တစ်ခါကအင်ဒီဂျင်းတိုင်းပြည်ကလည်းကန့်ကွက်တာတွေပါတယ်ရှိလာတယ်အင်ဒီဂျင်းနဲ့အချင်းမပြေဖြစ်တာပေါ့နော်ဆိုတော့ဒါတွေကတော့ကျွန်တော်ခွဲခြားပြီးမြင်လို့ရတယ်ဥစ္စာတွေရဲ့ကြိုးကြဲချက်တွေကြောင့်မလို့ချုပ်ပြီးပို့ပြီးတော့မှတင်းမာလာတာအဲ့လိုကရခိုင်တိုင်းသားတွေနဲ့ပမာတိုင်းသားတွေနဲ့
ဟုတ်ကဲ့ဆရာဦးစီသူဆွေးနွေးပေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းလေးလိုက်မှမှရှင်းနေပါတယ်ကျွန်တော်တို့ဟိုစာရေးလည်းပေးပို့ထားတာရှိပါတယ်အရင်ဆုံးတော့ကျွန်တော်တို့ဟိုကိုယ်တိုင်ဆွေးနွေးမဲ့ပုံကိုကိုလည်းပေးခြင်းပါတယ်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုခမောင်ဝင်းဖြစ်ပါတယ်ကိုခမောင်ဝင်းဆွေးနွေးနေတာပဲဖြစ်ဖြစ်မေးမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဥရောပတွေ့လာတဲ့အားကြီးကတော်တော်လေးကိုကလင်ကျစ်ဆံတယ်။ဟိုကယ်မီချော်ဒီကျုံးလေးကိုနိုင်ငံရေးအတော့ချက်တယ်၊သူတို့ကတက်ချန်လာကြည့်ဆိုင်ညှို့ကောင်းတယ်ဆိုတာ။ဥရောပတွေတစ်ခါကလည်းအဲ့လိုပဲဟိုလူရင်းကြတွေကကိုယ့်အိမ်ကိုမိချော့သွားတယ်ဆိုပြီးတော့အင်ကရာရဲ့ဓာတ်ပုံ ยายอุตุสองปีเลยก็เช่นเดียวกันเพราะที่นี่เลยฮัลโหลเยสการเดินทางจะสุนาคือว่าเรื่องนี้เช่นนี้มันก็เช่นมาแต่งงานเนี่ยมีปัญหาต้องข้าวยาวเลยคือว่าแต่งงานเนี่ยมีการเรียนยาวเลยฮัลโหลคือว่าคือข้าราชการมาข้าราชการคือว่าเอ็ดีอาณาจักรเนี่ยคือว่าพยายามไปได้แล้วที่งานนั้นคนยังจะทำงานไม่รู้ที่จะกูฟังบูดเอางานนี้ว่าชอบมาว่า
โอเคคุณมาวันสุนีย์นะเจสุบาแล้วทุกวันเราจะน่าท้ายนึงฮะกูตีเลมูพี่ไปเลยกูตีเลมูเลยสุนีย์จะน่าเวพี่พี่มีเมียนี่น่าเวพี่พี่สุนีย์มีเมียนี่มาเลยครับเน
ี่ยโอเคครับเนี่ยเสียเปล่าเลยปกติเราเนี่ยสกัดเราจะน่าเล็กขึ้นมาเลยครับเนี่ยเท่าขึ้นมาเลยภาษีเราได้ส่วนเนาะจะน่าอุ้มเมียนี่มาที่จะขึ้นมาเนี่ยเนาะจะน่าเสียไม่ส่วนเนาะสิ่งนั้นเสียมาไม่หมดอยู่อะไรเนาะအဲ့ဒီလေနော်ဖိနေမောင်းနေပြန်လေကြံစီတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ကျွန်တော်ပြောလို့ရပါတယ်နော်စစ်တပ်ဆိုတာကနော်ပြည်သူကကွယ်ပေးရမယ်အစားကနော်ပြည်သူဖိနေနေလို့ဒီလိုဖြစ်စင်နေဖြစ်ရပါတယ်နော်ငင်းညာရေးကိုလိုချင်ပါတယ်ဆိုပြီးတော့နော်ငင်းညာရေးဖော်ဆောင်တဲ့လူတွေငင်းညာရေးအော်နေတဲ့လူတွေကိုဖမ်းဆီးတာကနော်နော်စက်ဖြတ်တာတွေကစစ်တပ်တွေကကျွန်တော်တို့တွေ့မြင်ရတယ်အခုခိုင်မထုံလဲနော်ဖိနေမှုဖြစ်တဲ့အတွက်ကျွန်တော်တို့အခုလိုနော်တကယ်မူဖြစ်ရတာနော်လူ9ယောက်လောက်တော့ရခိုင်လူတက်ဖြတ်ခဲ့တာရှိတယ်ပြစ်ကခဲ့တာရှိတယ်အဲရဲတွေပဲခင်ဗျအဲ့ဒါကြောင့်အစိုးရအဖွဲ့အစည်းတွေမှာတာဝန်ရှိပါတယ်ဥစ္စာသေးပြောတာကိုလည်းကျွန်တော်တို့ကလုံးဝထောက်ခံချက်ပြီးလို့မရပါဘူးခင်ဗျအကန့်ကွက်ပါတယ်ဘာဖြစ်လဲဆိုရင်နော်ဒါနောက်နောက်ဟိုနော်ပေါ်လာမဲ့ပြဿနာအကြီးကြီးမားမားဖြစ်နိုင်တဲ့အခြေချင်းဖြစ်နေပါတယ်စိတ်ကဖြစ်နေပါတယ်ဘာဖြစ်လဲဆိုရင်နော်ပြည်သူတွေကိုအကြမ်းဖက်မှုကျင်းအောင်လှုပ်ဆောင်တဲ့စကားမျိုးဖြစ်နေတဲ့အတွက်ကျွန်တော်တို့အမှန်မှန်စံပတ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကိုသီးလည်းမှုဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေး Facebook တွေကနေပြဖို့ထားတာတွေတချို့လည်းရှိပါတယ်။ဒါတွေကိုလည်းဖတ်ပြပေးချင်ပါတယ်။တချို့စာရေးတော့ကျွန်တော်အရင်ဖတ်ပြချင်တာနောက်တူကတော့ဘယ်လိုလဲဆိုတော့မောင်တူအောင်ဆိုတဲ့အကောင့်ပါရှင်မှာသူကတော့ဘယ်လန်းသွားမှလဲအပြတ်သက်တိုက်ပွဲလားငင်းချင်းလားငင်းချင်းဆိုတာတူရှင်တွဲတင်ထိုင်မှုအတွက်လက်နက်ခံရမှလားလက်နက်ထားခဲ့ရမှလားတဲ့။နောက်တူကတော့မင်းကိုဂျူနီယာရဲ့သူကတော့ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့ရခိုင်မျိုးသားတယောက်ပါစစ်ဖြစ်တာဘလို့မှမကောင်းပါဘူး။ဘာကြောင့်လဲဆိုတော့စစ်ပွဲဖြစ်ရင်နှစ်ဖက်တပ်သားတွေတေးရတယ်။နောက်ပြီးတော့ဒုက္ခတွေစစ်ပေးရှောင်တွေများလာပါမယ်။နောက်ပြီးဒုက္ခတွေရောက်ကြရတယ်ဗျာတဲ့။ဒါကြောင့်အစိုးရအနေနဲ့ရခိုင်တပ်မတော်အေအေကိုအပြတ်ချေမုန်းမယ်ဆိုတာမျိုးတော့မလုပ်သင့်ဘူးလို့ကျွန်တော်ထင်ပါတယ်တဲ့။နိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်အမေစုအနေနဲ့ပြန်သုံးသပ်စေချင်ပါတယ်။ညီညီအမြင်ရပါစေဆိုပြီးရေးပါတယ်။နောက်တူကတော့ကျော်ကြီးဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြပောင်းများစွာရခိုင်လူမျိုးနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုလှစ်လှူရှုပြီးကြောင်ထုတ်ထားတဲ့ဂျိုးဆက်ပါတဲ့။နောက်တူကတော့စင်ဝါဆိုတဲ့အကောင့်ပါရှင်မှာသူကတော့ဒီမိုကရေစီလမ်းကြောင်းရည်ရွယ်ရေးအစိုးရမှာတာဝန်ရှိပါတယ်တဲ့။အစိုးဆုံးကတော့တပ်မတော်ကလူတွေနိုင်ငံရေးစီမံခန့်ခွဲရေးဆိုင်ရာဗျူဟာရေးဆွဲရမှာထဲထဲဝင်ပါဝင်နေတာကအစိုးဆုံးဖြစ်ပါတယ်တဲ့။နောက်တစ်ယောက်ကတော့ခိုင်လင်းဆိုတဲ့အကောင့်မှာသူကတော့စစ်ဆေးရဖိနေခဲ့မှုရဲ့အကျိုးဆက်လို့ယူဆပါတယ်တဲ့။ငင်းကြမ်းမှုကိုပြည်သူအားလုံးလိုချင်ပါတယ်။ဒါကြောင့်မို့စစ်တပ်အနေနဲ့တိုင်းရင်းသားတွေပေါ်သဘောထားကြီးတင်ပါတယ်။ဖွံ့ဖြိုးမှုကိုလည်းလက်ရှိအစိုးရအနေနဲ့တပြိုင်တည်းလှုပ်ဆောင်သွားမယ်ဆိုရင်တိုင်းရင်းသားဒေသအားလုံးငင်းကြမ်းမယ်လို့ယူဆပါတယ်ဆိုပြီးရေးပါတယ်။စာတချို့တော့မဆုမုံဖတ်ပြပြပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီဇော်ဝင်းဆိုတဲ့အကောင့်ကတော့ဗမာစစ်တပ်နဲ့ NLD ရဲ့လုပ်ရက်ကမှတ်မိနေသေးတဲ့1136တုံးကရခိုင်ပြည်ထိနှံကြခဲ့တာကိုသတိရစေပြီးတော့ရခိုင်တို့ရဲ့ဇာတိမံကိုခောက်လိုက်တယ်လို့ဖြစ်သွားပါတယ်တဲ့။အခုတိုက်မဲ့ဗမာစစ်တပ်နဲ့ NLD ဗမာအစိုးရရဲ့လုပ်ရက်ကအေအေကိုအင်အားကျော်နေသွားစေမှာမဟုတ်ဘဲနဲ့ရခင်ကထက်ကိုအင်အားနှစ်ဆတိုးသွားအောင်တွန်းပို့လိုက်တယ်လို့ဖြစ်သွားပါတယ်တဲ့။ကျွန်တော်တို့လူငယ်တွေကတော့အေအေအပေါ်မှာအရင်တုန်းကပုံမှန်အနေထားပဲကူညီခဲ့ကြပေမဲ့လို့အခုချိန်မှာတော့အရင်ကထက်ကိုသုံးဆပို့ပြီးပံ့ပိုးတော့မယ်ဆိုပြီးဆုံးဖြတ်ချက်ချလိုက်ပါပြီတဲ့။ထုံးဆိုတဲ့အကောင့်ကတော့ရခိုင်ပြည်မှာစစ်ပွဲဖြစ်ရတာကဖိနေသူကြောင့်ပါတဲ့။လက်ရှိစစ်ပွဲတွေပို့ပြီးတော့ပြင်းထန်လာရတဲ့နံပါတ်၁ကဗမာအစိုးရနံပါတ်2ကဗမာစစ်တပ်မှာတာဝန်ရှိပါတယ်တဲ့။ဗမာစစ်တပ်ကရခိုင်ပြည်မှာစစ်ပွဲရပ်လိုက်တယ်ဆိုရင်ရခိုင်တပ်မတော်အေအေကစစ်ပွဲကိုဖန်တီးဖို့အစီအစဉ်မရှိပါဘူးတဲ့။အဓိကဗမာစစ်တပ်ကမြေပြင်မှာစစ်ပွဲရပ်လိုက်ရင်ပြီးပါပြီတဲ့။တန်းကျော်ဆိုတဲ့အကောင့်ကတော့ရခိုင်ဒေသမှာသွားပြီးမြန်မာအစိုးရတပ်မတော်ဘက်ကစစ်စင်ရေးတွေမလုပ်ဖို့ရက်တန်းကရက်ပေးဖို့လိုပါတယ်တဲ့။ကိုချစ်ဆိုတဲ့အကောင့်ကတော့ဗမာအစိုးရကရခိုင်ပြည်ကိုအုပ်စိုးလာခဲ့တာနှစ်ပေါင်း100ကျော်သွားပါပြီတဲ့။ဒီလောက်ဆိုရင်တော့ကိုပိုင်အုပ်ချုပ်ခွင့်ပေးသင့်ပြီလို့ထင်ပါတယ်တဲ့။ရခိုင်ပြည်ရဲ့တယံဇာတတွေကိုရခိုင်နေအတွက်တဘုံတော်မှမပေးတဲ့ဒီအစိုးရကိုရခိုင်တပ်မတော်ကတော်လှန်တာကမှားမယ်မထင်ပါဘူးတဲ့။နေရာတိုင်းမှာနှိတ်ကုတ်ခံထားရတဲ့ရခိုင်ပြည်သူတွေကအေးအေးကိုထောက်ခံကြတာမှားမယ်မထင်ပါဘူးတဲ့။စဉ်းစားကြည့်ကြပေါ့ဆိုပြီးရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီမှာဟိုတာမန်ပြည်သူလူထုကြားမှာလည်းသဘောထားအမြင်တွေကွဲလွဲတာတွေကျွန်တော်တွေ့နေရတယ်ရှိပါတယ်ဥမာဒီရက်စကန်တွေကိုတိုက်လို့ရက်တက်ဖွဲ့ဝင်တွေတေးရတယ်ဆိုပြီးခံပြင်းစိတ်တွေနဲ့အေးတက်ဖွဲ့လောက်ရောက်ကိုလက်မခံတဲ့အတန်တွေလည်းကြားပါတယ်တချို့ကလည်းဒီစစ်ဖြစ်တဲ့အချိန်မှာဒီလိုတိုက်တာခိုက်တယ်ဆိုတော့အချိန်နဲ့ပြတ်တွေရွေးချယ်တာမှားတယ်လို့မဆိုနိုင်ဘူးဆိုတဲ့အမြင်တွေလည်းရှိပါတယ်ဆိုတော့ဒီလိုတာမန်လူထုကြားမှာလည်းသဘောထားအမြင်တွေကွဲလွဲစရာတွေဖြစ်တယ်ဒီဆော့ဆော့ကျွန်တော်စောပိုင်းမှာဆွေးနွေးခဲ့တယ်လို့ပေါ့ရခိုင်နိုင်ငံတိုင်းဝမ်ကြားမှာလည်းဟိုမချေနှက်စရာတွေဖြစ်ရတဲ့ကွဲလွဲမှုမျိုးတွေရှိနေဆိုတော့ဒီလိုသဘောထားအမြင်ကွဲလွဲချက်တွေကဒီပြည်တွင်းငင်းငင်းဖြစ်စဉ်တစ်ခုလုံးပေါ်မှာရောဘလောက်ထိတည်ရောက်မှုတွေရှိလာနိုင်တယ်လဲဦးထွန်းစောအရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်မိသားစုတော့ပေါ့ဗျာဒီအခုလက်ရှိသွားနေတဲ့ငင်းငင်းဖြစ်စဉ်ကလည်းပဲဟိုရက်တက်နေတဲ့သဘောမှာရှိတယ်နော်ဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့ကလွတ်တော်တွင်နဲ့လွတ်တော်ပါဟန်ချက်ညောင်မလုံနိုင်ဘူးအဓိကဥတီရမှာတော့ကျွန်တော်တို့ကဒီငင်းချမ်းရေးဖြစ်စဉ်မှာဒီ NCA စာချုပ်တစ်ခုတည်းပေါ့အခြေခံတဲ့ပုံစံမျိုးကထဲပေါ့နော်တဲ့နဲ့ဒီနီးနာတွေကိုရှာဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ဟိုကလွတ်တော်တွင်းမှာလည်းပဲကျွန်တော်တို့နီးလန့်တွေရှိနိုင်တာပဲနော်လွတ်တော်ပါမှာအခုကငင်းချမ်းရေးဖြစ်စဉ်ကိုနတတရစုပင်လုံးညီလာခံကောင်းစဉ်အောင်မှလုပ်နေတယ်ကဲနတတရစုပင်လုံးညီလာခံကအခုကသွားလို့မရဘူးဒါဖြစ်လို့ဆိုတော့ NCA ကိုလက်မရေးထိုးတဲ့စားတဲ့လူတွေပဲတက်ခွင့်ရှိတယ်တဖက်မှာလည်းပဲ NCA ကိုလက်မရေးထိုးနိုင်ဖို့အတွက်ကြိုးပမ်းနေတဲ့အခါမှာဒီစတန်ဒါတွေကမတူဘူးเนาะကျွန်တော်တို့ကလက်မရေးထိုးထားတဲ့လူတွေနဲ့လက်မမရေးထိုးထားတဲ့လူတွေကြားထဲမှာစီရေးအရနေမီဒေတာအရကွဲပြားမှုအခြေခံအောက်မှာတနိုင်ငံလုံးအတိုင်းအတာဆောင်တဲ့ပြည်ခန့်ရေးစီရေးကိုခေါ်ဆောင်ဖို့အတွက်တက်ဖက်ကနေပြီးတော့မှဒါကိုတာဝန်ရှိတယ်အဲ့ဒီအခြေခံလိုအပ်ချက်ကိုလည်းပဲတက်မတော်ဘက်ကနေပြီးတော့မှခေါ်ဆောင်တာမရှိဘူးဆိုရက်ကကြတော့ဒီလိုမျိုးပေါ့လေနော်အခုအပြစ်ခရဲစီးရေးကိုသူကလေးလာတာပေါ့စစ်စင်ရေးတွေကိုဟိုရက်ထိုင်လိုက်တယ်ရက်ထိုင်တဲ့ခါမှလည်းပဲမူမှန်မြင်ဘူးနော်နေရာဒေသကိုကွက်ပြီးတော့လုပ်တယ်ကြံတဲ့နေရာဒေသတွေမှာဆက်ပြီးတော့မှသူကစစ်စင်ရေးတွေကိုထပ်လုပ်နေပြန်တယ်ဟိုမှာဒီနေ့သလိုရှိရင်ကျွန်တော်တို့ကဒီကရီနီဒေသမှာနော်ပြီးခဲ့တဲ့ဒီဇင်ဘာကနေအခုဇန်နဝါရီဒီလာဆန်းပိုင်းတွေမှာသူတို့စီးရေးလှုပ်ရှားမှုလို့လို့အဲ့လိုမျိုးတွေ့နေရတယ်နော်တက်တွေကိုတိုးချတာတို့နော်ဒီနေမီဆိုးမိုးရေးပုံစံမျိုးလုပ်နေတာတွေတွေ့ရတယ်နောက်ပြီးတော့မှ KNU ဘက်မှာလည်းပဲအဲ့လိုအင်အားဖြည့်တာတွေပုံစံမျိုးတွေကိုလုပ်နေတယ်အဲ့ဒါရှိတယ်။ဒီကကြတော့ဒါတွေကဘလို့ငင်းကြဲဘက်ကိုဥတီမလဲပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ကဒီအစိုးရစက်မတော်အနေနဲ့ပေါ်ဆောင်နေတဲ့ငင်းကြဲရေးကစာရွက်ပေါ်မှာမဟုတ်ပဲလက်တွေ့အားဖြင့်လုပ်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။အခုရခိုင်ဘက်မှာဖြစ်နေတဲ့ကိစ္စကလည်းပဲတွေ့ဆုံဆင်းရဲလမ်းကြောင်းပေါ်ကိုနော်ကျွန်တော်တို့ရောက်အောင်မသွားဘဲနဲ့အခုကအမြင့်ပြည့်ချိန်မုံရဲဆိုတဲ့လမ်းစဉ်ဘက်ကိုဥတီနေတဲ့ခါကြတော့ဒါကတော့ဒီပြဿနာအထဲမှာပေါ့နော်ပฏิပခတန်လျာအထဲမှာလေမဲ့ပုံစံမျိုးပဲရှိမယ်ဒါထွက်ပေါက်မရနိုင်ဘူးပေါ့အဲ့ဒါကြောင့်ထွက်ပေါက်ဖြေချာမယ်ဆိုရင်ငင်းကြဲလမ်းကြောင်းပေါ်ကိုရောက်ဖို့အတွက်ဆိုလို့ရှိရင် SCA အခြေခံမှုတစ်ခုတည်းကိုပဲမစင်းစားပဲနဲ့နော်ကျန်တဲ့နီလန်းတွေကိုလည်းရှာသိနေလို့ကျွန်တော်အနေနဲ့မြင်ပါတယ
်ဟုတ်ကဲ့ဆရာဦးထွန်းဆောင်ဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးဝက်တက်ကိုအီးမေးလ်နဲ့ပေးပို့ထားတဲ့စာဆောင်လည်းရှိနေပါတယ်မဆုမုံဖတ်ပြပေးပါခင်ဗ
ျဟုတ်ကဲ့ပါရှင်ဒီမတ်မေခိုင်းဆိုတဲ့အကောင့်ကပို့ထားတာပါကျမကတော့ရခိုင်ပြည်နယ်မောင်နှောကရခိုင်လူငယ်တအုပ်ဖြစ်တဲ့မတ်မေခိုင်ဖြစ်ပါတယ်တဲ့ကျမအနေနဲ့ထင်မြင်ချက်ယူဆချက်တွေကတော့ရခိုင်ပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပမှာစိုးရိမ်မှုတွေထွက်ပေါ်လာနေတယ်ဆိုတာထက်လက်ရှိမြေပြင်ရဲ့အခြေအနေနဲ့ဒုက္ခရောက်နေရတဲ့ပြည်သူတွေကိုငဲ့ညာသောအဖြစ်နှစ်ဖက်စလုံးသဘောထားကြီးစွာနဲ့နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ပြီးတော့ငြင်းငဲစွာအဖြေရှာသင့်ပါတယ်တဲ့စီတင်မှာမှုတွေလက်နက်ကိုင်းပြိပခါတွေအတွက်အဓိကတာဝန်ရှိရသူကတော့ပြည်ထောင်စုအစိုးရရဲ့နောက်လက်နက်ကိုင်းနှစ်ဖက်စလုံးမှာတာဝန်ရှိပါတယ်တဲ့နိုင်ငံတော်ဝန်ကတိုင်းရင်းဒေသတွေမှာလက်နက်ကိုင်းတိုက်ပွဲတွေဆက်ဖြစ်နေဦးမယ်ဆိုရင်ငြိမ်းချမ်းရေးဆိုတဲ့ဟာကြီးကစကားဖြစ်နေတာကြားမှုမှာဖြစ်ပြီးတော့လက်တွေမှာတော့အမြောက်တန်တနက်တန်တွေပဲကြားနေရမှာဖြစ်ပြီးငြိမ်းချမ်းရေးဆိုတဲ့အနှစ်သာရကိုမဆိုထားပါနဲ့အတိတ်ဘယ်တော့မှလွဲသွားနိုင်ပါတယ်တဲ့ဒါကြောင့်မို့လို့ပြည်ထောင်စုအစိုးရအနေနဲ့ပြည်သူအတန်ကိုအလေးထားပြီးတော့သဘောထားကြီးစွာနဲ့နိုင်ငံရေးဆွေးနွေးပွဲတွေစီစဉ်ဆောင်ရွက်အကောင့်ထဲဖော်မယ်ဆိုတာကိုမျှော်လင့်ဆောင်စားမိပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဒါတော့ငင်းငယ်မျှော်လင့်ချက်နဲ့ပတ်သက်ပြီးတော့ရေးထားတဲ့စာတစောင်လို့ဆိုရမှာပါ။ဆိုတော့ဆရာဦးစေတော်မြင့်ကျွန်တော်တို့တကယ်တော့ဆက်စပ်ဆရာဦးထွန်းစောလည်းထောက်ပြသွားပါတယ်။ဒီငကိုရဲကရှစ်သိမ့်မတိုးတဲ့ဒီငင်းငယ်ဆွေးနွေးမှုတွေမှာအခုဒီရခိုင်ဘက်ကလက်တလောအခြေအနေတွေကထပ်ပြီးတော့ဟိုရိုက်ခတ်လာနိုင်တဲ့အခြေအနေတွေလည်းရှိနေဆိုတော့ဒီလိုအခြေအနေမျိုးတွေကိုရှောင်ရှားနိုင်မှုဆိုရင်ကျွန်တော်တို့အစိုးရတက်မတော်နဲ့ဒီတန်းတားလက်နက်ကိုင်ဖွဲ့စည်းရနောက်ဒီလွှတ်တော်ပိုင်းရပဲဖြစ်ဖြစ်လေအားလုံးကဘာတွေများလုပ်ဖို့လိုအောင်မလဲ
အဲပထမတစ်ခုကျွန်တော်ပြောချင်တာကတော့ရခိုင်ကိစ္စကိုပြောချင်တာတတိုင်းပြည်လုံးငြိမ်းချမ်းရေးခဏထားပါတော့ရခိုင်ကိစ္စကကတော့အီးမီမှာမတ်စုကိုဖတ်ပြသွားတယ်လို့ပဲအဲကျွန်တော်ကြားရတာတစ်ခုကတော့ရခိုင်ခေါင်းဆောင်တယောက်ကပြောရဥစ္စာကကျွန်တော်တို့ဖြစ်ရောက်တယ်လောလောဆယ်ဖြစ်နေတာသူကဘာပြောလဲဆိုတော့ရောစုကြီးကဒီမှာဖြစ်နေတဲ့ကိစ္စကတဲ့မဟုတ်တခါရဲ့
ပါတီအစီရင်ခံလို့ဖြစ်နေတယ်တဲ့အဲ့ဒါအဲ့တော့ဘလူးမားနဲ့အမေနဲ့ကလေးကိုလုပ်တဲ့သဘောပေါ့နော်အဲ့တော့ဘလူးမားကတော့သူကတော့အလှဟိုအလျှော့ပေးမှာမဟုတ်ကလေးကဘာလို့ဖြစ်ဖြစ်အတင်းကြီးကိုဆွဲပါလဲအဲ့တော့ဒီထဲမှာဘလူးမားကဘာလို့ဖြစ်မလဲအေးဖြစ်မလားဗမာမြန်မာတပ်မတော်ဖြစ်မလားရခိုင်နိုင်ငံရေးကောင်းဆောင်နေဖြစ်မလား NLD အစိုးရဖြစ်မလားဒါတော့ကျွန်တော်မသိဘူးပေါ့ဒါပေမဲ့တကယ်တကယ်ကြရင်တော့တကယ်ပြည်သူလူဆိုတဲ့ဥစ္စာကဟိုသားကလေးပေါ့နော်မိခင်ရဲ့သားကလေးပေါ့အဲ့ဒီဥစ္စာကိုမကောင်းကောင်းသိဖို့လိုပါတယ်ဒါနောက်တစ်ခုကတော့တိုင်းပြည်လုံးငြိမ်းချမ်းရေးနဲ့ပတ်သက်ရင်တော့အခုရခိုင်မှာဖြစ်သွားတဲ့ကိစ္စအဒီကအများကြီးဟိုဗါလဲအခက်အခဲဖြစ်စီလဲဘာဖြစ်လို့လဲဆိုတော့ဇလောဆယ်မှာကျွန်တော်ကနှစ်ပိုင်းရှိနေတယ်ဟို AG လက်မှတ်ထိုးထားပြီးတော့မှဟိုဆွေးနွေးကြည့်နိုင်နေတဲ့အပိုင်းကတစ်ပိုင်း AG လက်မှတ်မထိုးလာသေးတဲ့အဖွဲ့တွေကို AG လက်မှတ်ထိုးလာအောင်ဆိုပြီးတော့မှအစိုးရကမ္ဘာ့ဘက်ကနေပြီးတော့မှစူးစမ်းနေတဲ့တစ်ပိုင်းအဲ့နှစ်ပိုင်းရှိတယ်အဲ့နှစ်ပိုင်းထဲမှာဆိုရင်ပထမတစ်ပိုင်းကလည်း AG လက်မှတ်ထိုးရတဲ့အပိုင်းမှာလည်းအဓိကကျတဲ့အရေးကြီးတဲ့ဒါခင်ယူပေါ့နော်ခင်ယူလက်မှတ်ကိုင်တက်ဖွဲ့နဲ့အခုအစိုးရနဲ့တက်မလို့နဲ့ပြည်လည်မှုတွေမရှိကြဘူးမရှိတော့အဲ့ဒီဥစ္စာကြီးကလည်းဟိုရက်တက်နေတယ်ရက်တက်နေပြီးတော့မှချစ်ဆက်ကိုမသွားနိုင်ဘူးအဲ့ဒီပြဿနာတစ်ချက်ရှိတယ်အဲ့တော့အဲ့ဒီပြဿနာရှိနေတဲ့ဂျားထဲမှာပဲအဲ့ဒီကိုရတော့အကြီးလက်မှတ်ထိုးလာဖို့အခြားဖွဲ့တွေကိုစီးရင်နေစီမှာအဲ့ဒီရခိုင်အဖွဲ့ကအဲ့ဒီနဲ့တူတူပေါ့နော်မဟာမိတ်တို့ပြောနိုင်တဲ့တောင်းပလောက်ဖွဲ့ရဲ့ကိုကန့်ဖွဲ့ဒီအပေခန္ဓာရဲ့သုံးဖွဲ့နဲ့ပတ်သက်ပြီးတော့မှဟိုမရရအောင်ပြင်လဲအောင်ဒါလုပ်ပြီးတော့စူးစမ်းနေတဲ့အချိန်မှာအကြီးပြဿနာတွေပေါ်တဲ့အခါကျတော့ငယ်ငယ်ကြီးကဟိုဘာလဲဟိုအများကြီးနောက်ဆုတ်သွားမယ်တဘောရှိတယ်ဆိုတော့အဒီဥစ္စာကိုပြင်လဲဖို့ခုနကမိဘကိုဖြေရမယ်ဆိုဒါကိုပြင်လဲဖို့ဆိုရင်တော့ဟိုဖြစ်နေတဲ့အနေအထားတိုင်းကိုစဉ်းစားဖို့လိုတယ်အဲ့တော့ NGA ထိုးထားပြီးတဲ့အဖွဲ့တွေနဲ့ဘာဖြစ်နေသလဲအဲ့တော့ NGAစာကြောက်ပါအတိုင်းကိုတူချလိုက်လာနေကြရင်လားအလက်တော်တော်ကဆိုရင်လည်းကျွန်တော်တရင်တစ်ခုဖတ်ရတာပေါ့နော်တတ်မတော်ကထုတ်ပြန်တဲ့သတင်းမှာပဲဒီတက်မှာခေယူတက်မှာငါးဘက်မှာမလန်းဖောက်တဲ့နောက်ကိစ္စတစ်ခုအဲ့ဒီမှာဟိုပြကြခကြဖြစ်တယ်ဆိုတဲ့ဥစ္စာအဲ့ဒါလည်းကျွန်တော်ကပြောလို့ခေယူဘက်ကသဘောတူလို့တွားတာမဟုတ်ပဲနဲ့လမ်းတွားဖောက်တဲ့ခါကျတော့ဖြစ်နေတဲ့လားဒီပြဿနာတွေပဲဆိုတော့ကျွန်တော်အဲ့တော့တက်မတော်ရဲ့အစိုးရဘက်ကနေပြီးတော့ကျွန်တော်ကပြောလို့အကြီးလက်မှတ်ထိုးထားတဲ့ဒီလိုနဲ့လည်းအခုတော့အနေနဲ့လမ်းကြောင်းတွေကိုတူချပြည်ပြည်နဲ့အဲစာကြည့်ပါအတိုင်းစေနာရှိရှိနဲ့ကောင်းတယ်ပေါ်ဖို့လိုလိုမျိုးတခြားလက်မှတ်မထိုးရသေးသေးတဲ့လူတွေလည်းဒါကိုကြည့်နေကြတာပဲအဲ့ဒီမှာပါဝင်လာရရအောင်ဆိုရင်တော့အများကြီးဒါစနစ်ကြနဲ့ညီငယ်ရေးကိုလိုလိုလားနဲ့ပြည်ပိုင်းဆောင်ရွက်မှသာလျှင်ဒါကတော့ဖြစ်လာနိုင်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးစီသူအောင်မြင့်ရခိုင်မျိုးသားကောင်စီ ANC ထရေတွင်းရမှုဦးထွန်းစောကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။စီစဉ်တင်ဆက်သူကိုအောင်လင်းဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒရိုက်လီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစနေညဒရိုက်လီလိုက်အစီအစဉ်ကိုတော့မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမအေးတန်နာကျော်ကတလှည့်ကြီးညာပေးပါဦးမယ်ရှင်။
အမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတဲ့အခြေအနေဟာဒီကနေ့မှပဲသမိုင်းဝင်အခြေအနေတစ်ခုဖြစ်သွားပါတယ်။အစိုးရရန်နေရာတချို့ရပ်ထားရတာဒီကနေ့22ရက်မြောက်နေ့ဖြစ်ပြီးတော့ဒါကအမေရိကန်သမိုင်းမှာအရှိန်အဟုန်ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာနိုင်ငံတကာတရားမဝင်ဝင်ရောက်မှုတွေတားဆီးရေးဒတိုင်းရှိကြီးဆောက်လုပ်ဖို့အတွက်ဒေါ်လာတန်5000ကျော်တောင်းဆိုထားတာကိုအောက်လွှတ်တော်ကငြင်းပယ်ထားလို့ဒီအခြေအနေဆက်ရောက်နေရတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာပဲသမ္မတဒေါ်နယ်ထရမ့်ကပြည်အောင်စုစုံစမ်းစစ်ဆေးရေးဘျူရိုကြီးကဲဂျိမ်းစ်ကိုမီကို2019မှာရာထူးကဖျောက်လိုက်တဲ့အခါမှာ FBI အရာရှိတွေထိတ်လန့်သွားပြီးတော့သမ္မတဟာအမေရိကန်ပြည်အောင်စုရဲ့အကျိုးစီးပွားပျက်စီးအောင်လုပ်နေသလားဆိုပြီးတော့စပြီးတော့စုံစမ်းခဲ့ကြတယ်လို့ New York Times သတင်းစာမှာမနေ့ကပဲဖော်ပြထားပါတယ်သမ္မတထရမ့်ကတော့ဒီသတင်းဆောင်မနဲ့ပတ်သက်ပြီးတော့ Twitter လူမှုကွန်ရက်စာမျက်နှာမှာဒီကနေ့ပဲတုံ့ပြန်သွားတာမှာတော့လုံးဝအသုံးမကျတဲ့ New York Times သတင်းစာမှာရေးထားလို့သိရတာအလုပ်ဖြုတ်ခံရတဲ့ကိုမီကဒီအသုံးမကျလို့အလုပ်ဖြုတ်ခံရတာကိုကျွန်တော်ကိုဘာအကြောင်းပြချက်ဘာသက်တင်မှမရှိဘဲနဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုပြီးတော့ရေးထားပါတယ်ပြည်ထောင်နိုင်ငံမှာရောင်ပြန်အင်ဂျင်ဝတ်တဲ့ဆန္ဒပြသူတွေကဒီကနေ့6ချိန်မြောက်ဖြစ်တဲ့ဆန္ဒပြကြအောင်မှာဖြစ်ပါတယ်။အင်္ဂလန်မှာတော့ဒီကနေ့ကစားတဲ့ Premier League ဘောလုံးပွဲတွေမှာ Arsenal အသင်းရှုံးနေသွားပါတယ်။ West Ham နဲ့ Arsenal တို့ဒီကနေ့ကစားကြတာမှာ West Ham United အသင်းက Arsenal ကိုတကိုးကိုမရှိနဲ့အနိုင်ရရှိသွားခဲ့တာဖြစ်ပါတယ်ရှင်။
စနေညရဲ့နောက်ဆုံးရသတင်းကြေညာကိုမအေးတနာကျော်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်. This program has come to you from the Voice of America, Washington.